Welcome to the Voice of America in Burmese.
Mingla mane khima shin. VOA American အသံရဲ့2019ခုနှစ်နိုဝင်ဘာလ24ရက်တနင်္ဂနွေနေ့နက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ line to meter 32 kHz 933 က line to meter 40 kHz 0683ည line to meter 48 kHz 6153ညတို့ကနေဓာတ်ရိုက်ထုံးလွှင့်သွားမှာပါ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နှာစင်နိုင်ကြပါရရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမတင်ကီထိုက်ပါကိုကျော်ကျော်သိမ့်တဲ့သူတင်းနေကြညာပါမယ်အမေရိကန်ဒုတိယသမ္မတမိုက်ပန်စ်ကအီရတ်နိုင်ငံကိုကြိုတင်မကြညာပဲစနေနေ့ကဆက်ရောက်သွားပါတယ်ဟောင်ကောင်မှာတော့ဒီစထရိတ်ကောင်စီရွေးကောက်ပွဲတွေဒီကနေ့ကျင်းပမှာဖြစ်ပြီးရွေးကောက်ပွဲတွေအနောက်ရှက်မဖြစ်စေရေးဆန္ဒပြလှုပ်ရှားမှုကတိုက်တွန်းထားပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ကောင်းပါပြီရှင်သတင်းအစီအစဉ်နောက်ပိုင်းမှာတော့ ICJ တရားရုံးမှာဂမ်ဘီယာကမြန်မာကိုတရားစွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်လို့မနေ့စနေနေ့ကနေပြည်တော်သမရအိမ်တော်မှာအစိုးရနဲ့တက်မတော်ထိတ်တန်းကောင်းဆောင်တွေတွေ့ဆုံဆွေးနွေးခဲ့ကြတဲ့ပေါ်ဒေဘောထအမည်တွေကိုစူးစီးတင်ပြဖို့ရှိပါတယ်
။ Well, I think it's a big risk for her. If she's not prepared to discuss
ဒါကတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံအကြီးအကဲဟောင်းတဦးကနေပြီးတော့ ICJ တရားရုံးမှာဒေါက်ဆန်းစုကြည်ကိုတိုင်ခုခံခြေပရာမှဘလို့တွေပြင်ဆင်တင့်တယ်လဲဆိုတာကိုဟိုသုံးသပ်ပြောဆိုသွားတာဖြစ်ပါတယ်ဒီနောက်မှာတော့မြန်မာအရွှေပြောင်းအလုပ်သမားတွေရဲ့အရေးသတင်းပေးပို့ချက်ကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာဒို့အတန်ဆိုတဲ့အစီအစဉ်ကိုထုတ်လွှင့်မှာပါအခုတော့နိုင်ငံတကာသတင်းတွေကိုမတ်တန်ကီထိုင်းနဲ့ကိုကျော်ကျော်သိန်းတို့ကပြောပြမှာပါရှင်
အမေရိကန်ဒုတိယသမ္မတမိုက်ပန်စ်ကအီရတ်နိုင်ငံကအမေရိကန်တပ်ဖွဲ့တွေထံစနေနေ့ကကြိုတင်မကြညာပဲတွားရောက်ခဲ့တယ်လို့အီရတ်ကတ်လူမျိုးစုအပေါ်အမေရိကန်ဘက်ကဆက်လက်ထောက်ခံမှုကိုအမခံတဲ့အနေနဲ့ကတ်လူမျိုးစုခေါင်းဆောင်တွေနဲ့လည်းခေါင်းဆောင်နဲ့လည်းတွေ့ဆုံခဲ့ပါတယ်။အမေရိကန်ကျေးဇူးတော်နဲ့အလတ်ရက်မတိုင်မီရက်ပိုင်းအလိုမှာဒုတိယသမ္မတပန်စ်နဲ့ဇနီးတဲ့ခက်Karen Pence တို့ကအီရတ်နိုင်ငံအနောက်ပိုင်းက LR-4 ရိုက်အခြေစိုက်စခန်းကိုဆက်ရောက်ခဲ့ပြီးတဲ့နောက်အဲ့ဒီစစ်အခြေစိုက်စခန်းကအမေရိကန်စစ်သည်တွေနဲ့တွေ့ဆုံခဲ့တာပါ။အဲ့ဒီနောက်မှာတော့ Irrebel နိုင်ငံတကာလေးစိတ်မှာအခြေစိုက်တဲ့အမေရိကန်တပ်ဖွဲ့တွေထံကိုလည်းတွားရောက်ခဲ့ချပြီးတဲ့နောက်အီရတ်နိုင်ငံခတ်ဒေသရဲ့သမ္မတ Nechirban Barzani နဲ့လည်းတွေ့ဆုံဆွေးနွေးပါတယ်။စီးရီးယားကလက်နက်ကိုင်မဟာမိတ်တွေကိုအမေရိကန်တို့တစ္ဆာဖောက်တယ်လို့ဝေဖန်ခံရတဲ့ပြီးခဲ့တဲ့နှစ်လတုန်းကစီးရီးယားနိုင်ငံမြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းဖို့တမရထရန့်ကဆုံးဖြတ်ခဲ့ပြီးနောက်မှာပဲအီရတ်ကတ်တဲ့အပေါ်အမေရိကန်ရဲ့ထောက်ခံမှုကိုအမှတ်ခံတဲ့အနေနဲ့အခုလိုအီရတ်ကတ်ခေါင်းဆောင်နဲ့အမေရိကန်ဒုသမ္မတတို့တွေ့ဆုံတာဖြစ်ပါတယ်။အီရတ်ကတ်ခေါင်းဆောင်ဘာဇနီနဲ့တွေ့ဆုံပြီးမှတော့အမေရိကန်ဒုတိယသမ္မတကအမေရိကန်နဲ့ကတ်မဟာမိတ်တွေကြားခိုင်မာတဲ့ဆက်ဆံရေးကိုအမွှန်းတင်ပြောပါတယ်။စီးရီးယားနိုင်ငံတွင်းကနေအစ္စလာမစ်အစိုးရ IS ကိုတိုက်ထုတ်တဲ့စစ်စင်ရေးမှာကတ်မဟာမိတ်တွေမပါရင်အောင်မြင်မှာမဟုတ်ဘူးလို့ဒုတိယသမ္မတကပြောဆိုခဲ့ပါတယ်။
ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကိုတာဝန်ကနေရုတ်တရက်ပြန်ရုတ်သိမ်းလိုက်ခြင်းပတိုင်ခင်လအတော်ကြာကလေးကသမ္မတဒေါ်နယ်ထရန့်ရဲ့ပုဂ္ဂိုလ်ရေးရှင်နေရူဒီဂျူလီယန်နီဟာနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့အဆက်အသွယ်ရှိခဲ့တာကိုအသစ်ထွက်လာတဲ့မှတ်တမ်းတွေမှာတွေ့ရပါတယ်။တရင်ရယူမှုလွတ်လပ်ခွင့်ဆိုင်ရာဥပဒေအရ American Oversight အဖွဲ့ကတရားစွဲထားတာကိုတုံ့ပြန်ပြီးအမေရိကန်နိုင်ငံခြားရေးဌာနကမှတ်တမ်းတွေထုတ်ပြလိုက်ရတာပါ။ဝန်ကြီးပွန်ပေယိုဟာဂျူလီယန်နီနဲ့မတ်လ26ရက်29ရက်နေ့တွေမှာစကားပြောခဲ့တာကိုမှတ်တမ်းတွေမှာတွေ့ရပါတယ်။ဒီမှတ်တမ်းတွေဟာအမေရိကန်တန်မကြီးတူးကိုဂျူလီယန်နီကတိတ်ခန့်ကြောက်အောင်လှုံ့ဆော်တာမှာသူနဲ့သမ္မတအင်ပြူတော်ဝန်ကြီးပွန်ပီယိုတို့ကြားအဆက်ဆက်ကိုရှင်းရှင်းလင်းလင်းပြလိုက်တာဖြစ်တယ်လို့အမေရိကန် Oversight အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Austin Evers ကပြောပါတယ်။တန်မကြီးအောင် Marie Jovanovic ကဂျူလီယန်နီဦးဆောင်ပြီးသူ့အပေါ်လှုပ်ဆက်တွေနဲ့အကောက်ကျန်တာကြောင့်ပြည်ထောင်ပေးခံရတယ်လို့ခန်းစားခဲ့ရတယ်လို့သမ္မတကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးနေတဲ့အောက်လူတော်ကစုံစမ်းစစ်ဆေးသူတွေကိုပြီးခဲ့တဲ့သတင်းပတ်ကပြောပါတယ်။တန်မကြီး Jovanovic ကိုမေလမှာတာဝန်ကနေယူသိမ်းလိုက်တာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံတွင်တာလီဘန်တပုံနဲ့ငြိမ်းချမ်းရေးညှိနှိုင်းမှုလမ်းကြောင်းပေါ်ပြန်ရောက်လာပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကရည်ညွှန်းပြောဆိုလိုက်ပြီးအာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းရေးကိုလည်းထပ်ပြီးကတိပြုပါတယ်။အာဖဂန်ကနေတပ်တွေပြန်ရုတ်ရေးလှုပ်ဆောင်နေတဲ့အကြောင်းတာလီဘန်နဲ့သဘောတူညီချက်တစ်ခုရရေးလက်ရှိဆောင်ရွက်နေပြီးဖြစ်ထွန်းမှုတွေကိုစောင့်ကြည့်ရမှာဖြစ်ကြောင်း Fox News ရုပ်သံရဲ့ Fox and Friends အစီအစဉ်မှာပြီးခဲ့တဲ့တောက်ကြနေ့တယ်လီဖုန်းကနေသမ္မတ Trump ပြောဆိုတာဖြစ်ပြီးအသေးစိတ်ကိုတော့မပြောပါဘူး။ American ထောက်ခံထားတဲ့ Afghan အစိုးရကတာလီဘန်သဘုံတွေရဲ့အစ်မြင့်တာဝန်ရှိသူအကျဉ်းသား၃ဦးကိုလွှတ်ပေးပြီးအပြန်အလှန်အနေနဲ့ American တဦးနဲ့ Australia ပေါင်းပေါက်ခတူးတို့ပြန်လွှတ်လာခဲ့တဲ့တနင်္လာနေ့ကအကျဉ်းသားလဲလှယ်ရေးအစည်းအဝေးအောင်မြင်ခဲ့ပြီးတဲ့နောက်သမ္မတ Trump ကအခုလိုပြောတာဖြစ်ပါတယ်
။အရှေ့အာဖရိကဒေသမှာမိုးကြီးရွာပြီးရေကြီးမြေပြိုတာတွေဖြစ်နေပြီးတော့ကင်ညာနိုင်ငံမှာဆိုရင်စနေနေ့ကလူ34ယောက်ထဏ်မှန်းနဲ့သေဆုံးပါတယ်။နိုင်ငံနောက်ပိုင်းကကျွော300မှာမြေပြိုတာကြောင့်လူ29ဦးသေဆုံးတယ်လို့ကင်ညာပြည်ထောင်စုဝန်ကြီး Fred Matiang'i ကပြောပါတယ်။နောက်9ယောက်ကတော့ Kitali နဲ့ Lord War မြို့နှမြို့ကြားကမြစ်နှင်းမှာရေကြီးတဲ့အချိန်ကြောင့်သူတို့စီးလာတဲ့ကရေထဲပါသွားပြီးတည်ဆုံတာလို့ West Pocock Khyan Camp Commissioner မြင့်ကြီးအပိုလိုအိုကဲလိုကပြောပါတယ်။တည်ဆုံသူ12ယောက်ရဲ့ခန္ဓာကိုယ်တွေကိုပြန်ရခဲ့ပြီးအဲ့ဒီထဲက9ဦးဟာကလေးတွေဖြစ်တယ်လို့အိုကဲလိုကပြောပါတယ်။နောက်ထပ်ကလေး2ယောက်ကတော့မြေပြိုထားတဲ့အထက်ကနေအသက်ရှင်လျက်ပြန်ဆွဲထုတ်နိုင်ခဲ့ပြီးဆေးရုံကိုအမြန်ပို့လိုက်တယ်လို့လည်းပြောပါတယ်။နောက်ထပ်အသက်ဆုံးရှုံးမှုဖြစ်အောင်ဒါစီဖို့အစိုးရဌာနအသီးသီးကရေးပေါ်ကူညီကယ်ဆယ်ရေးဝန်ထမ်းတွေကိုလွှတ်ထားတယ်လို့ကင်ညာသမရဥဟုရူကန်ညက်တာကပြောပါတယ်။ဒါပေမဲ့လမ်းတွေမှာရေကြီးပြီးမြစ်တွေလိုဖြစ်ကုန်ပြီးတော့တံတားတွေလည်းရေတိုက်စားခံထားရတဲ့အတွက်ကုညီကယ်ဆယ်ရေးလုပ်ငန်းတွေအဟန့်တားဖြစ်နေပါတယ်။ဒီသဘာဝဘေးအန္တရာယ်ရဲ့အတိုင်းအတာပမာဏဘလောက်ရှိမယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ပြည်ထောင်ဝန်ကြီးကပြောပါတယ်။
ဒီ American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ရမီတာ32 kHz 933လိုက်ရမီတာ40 kHz 983ညလိုက်ရမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ UI မြန်မာဘိုင်းအစီအစဉ်ရဲ့တင်းငွေတွေနဲ့မနေ့ခင်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဟောက်ကောင်ကျွန်းမှာဒီကနေ့တနင်္ဂနွေနေ့ချင်ပမဲ့ District Council ရွေးကောက်ပွဲတွေကိုအနှောက်အယှက်မဖြစ်ဖို့ဆန္ဒပြလှုပ်ရှားမှုကစနေနေ့မှာပန်ကြားထားပါတယ်။တရုတ်ပြည်မှာကြီးထောက်ခံတဲ့ဟောက်ကောင်အစိုးရအဖွဲ့ကို District Council ရွေးကောက်ပွဲကနေတဆင့်သတင်းစကားပနိုင်ဖို့ဒီမိုကရေစီလိုလားတဲ့ပါတီတွေကမျှော်လင့်ထားကြတာပါ။တနင်္ဂနွေနေ့မှာချင်ပမဲ့ District Council ရွေးကောက်ပွဲအကြမ်းဆန္ဒပြချီတက်ပွဲတွေနောက်ရင်းနဲ့ဆန္ဒပြသူတွေကြားရုံးရင်းဆန်ကပ်ဖြစ်တာတွေမရှိခဲ့တာဟာဆိုရင်6လနီးပါးကြာနိုင်ငံရေးမတိမငိမ့်ဖြစ်နေတဲ့ဟောင်ကောင်မှာရှာရှာပါပါအခြေအနေဖြစ်ပါတယ်။အကြမ်းဖက်မှုတွေကြောင့်အာဏာပိုင်တွေဘက်ကမဲပေးပွဲဆိုင်ငံ့မဲ့အပေါ်စိုးရိမ်ချက်တွေရှိနေကြသလိုပဲဆန္ဒပြလှုပ်ရှားမှုကနေစနစ်တကျမဲပေးချဖို့နှိုးဆော်ထားပြီးပထမဆုံးမဲပေးမဲ့သူတွေပေမဲ့ဖြစ်မသွားအောင်အတွက်လဲအွန်လိုင်းပေါ်ကနေအကြံပြုတိုက်တွန်းထားပါတယ်။လူရေ9တန်းခွဲရှိတဲ့ဟောင်ကောင်ကျွန်းမှာ District Council ရွေးကောက်ပွဲကိုဒီကနေ့ကျင်းပမှာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာပိတ်ပင်ထားတဲ့အစ္စလာမ်အစိုးရဝါဒီအဖွဲ့တစ်ဖွဲ့ရဲ့အဖွဲ့ဝင်တွေလို့တန်ကြားရှိသူ15ဦးကိုဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့စစ်တကောင်းမှာဖမ်းလိုက်တယ်လို့တာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။တရားမဝင်အဖွဲ့ဖြစ်သတ်မှတ်ကြေညာထားတဲ့ Hizb ut-Tahrir HT အဖွဲ့ရဲ့ဒေသဆိုင်ရာတပ်မှုအပါအဝင်အဖွဲ့ဝင်တွေကိုစစ်တကောင်းစိတ်ကမ်းမြို့တော်မှာဖမ်းဆီးလိုက်တာလို့ရဲတပ်ဖွဲ့ပြောခွင့်ရ Shah Abdul Rauf ကပြောပါတယ်။စစ်သွေးကြွတွေမြို့မှာပြန်စုနေကြတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရက AFP သတင်းဌာနကိုပြောပြီးLaptop, computer တွေ, mobile phone တွေ, ဂျီဟတ်ဝါရဆိုင်ရာစာအုပ်တွေနဲ့အပြတ်မောက်လုပ်ငန်းတွေမှာသုံးမဲ့ငွေတွေကိုရဲတပ်ဖွဲ့ကသိမ်းဆည်းမိတယ်လို့လည်းပြောပါတယ်။ HT အဖွဲ့ဟာနိုင်ငံတော်စန့်ကျင်ရေးနဲ့ဒီမိုကရေစီစန့်ကျင်ရေးလှုပ်ရှားမှုတွေကိုလှုပ်တဲဆိုပြီး2009ခုနှစ်မှာတရားမဝင်အဖွဲ့ဖြစ်သတ်မှတ်ကြေညာထားတာပါ။မွတ်စလင်တွေအားလုံးတဲ့ကယ်လီဖိုးနိုင်ငံတစ်ခုတောင်းဆိုနေတဲ့လန်ဒန်ခြေစိုက် HT အဖွဲ့ဟာကမ္ဘာတစ်ဝန်းမှာလှုပ်ရှားနေတာဆယ်စုနှစ်ပေါင်းများစွာကြာပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမကြာသေးခင်နှစ်တွေအတွင်းလူသေဆုံးရတဲ့အကြမ်းဖက်ဝါဒဆွဲလို့ရတွေကိုအစ္စလာမ်အစိုးရဝါဒီတွေလုပ်ခဲ့ကြပါတယ်။အဲ့ဒီထဲမှာ2016ခုနှစ်ကဒါကာမြို့တော်ကော်ဖီဆန်တစ်ခုကိုတိုက်ခိုက်တာကြောင့်နိုင်ငံသားအများစုဖြစ်တဲ့လူ22ယောက်သေဆုံးခဲ့ရပြီး IS အစွန်ရောက်အဖွဲ့ကသူတို့လက်ချက်လို့ကြေညာခဲ့ပါတယ်
။ဂျပန်နဲ့တောင်ကိုရီးယားကြားရှစ်လာထဲမှာထိပ်သီးအစည်းအဝေးလုပ်ဖို့နှစ်နိုင်ငံနိုင်ငံကြီးဝင်ကြီးတွေစနေနေ့ကသဘောတူလိုက်ကြပါတယ်။အရေးကြီးတဲ့စစ်ဖက်ဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်မယ်လို့တောင်ကိုရီးယားကပြောထားပြီးတဲ့နောက်စာချုပ်သက်တမ်းကုန်ဖို့6နာရီပဲလိုတော့တဲ့အချိန်တောက်ကြံနေနှောင်းပိုင်းမှာစာချုပ်ကိုကန့်သက်ချက်နဲ့သက်တမ်းထပ်တိုးဖို့သဘောတူခဲ့ပါတယ်။ ဲ့ဒီနောက်အခုလိုနှစ်နိုင်ငံခေါင်းဆောင်တွေထိပ်သီးစည်းဝေးမဲ့အစည်းအဝေးထွက်လာတာပါဒါပေမဲ့စာချုပ်ကိုအချိန်မရွေးရပ်ပစ်လိုက်နိုင်တယ်လို့တောင်ကိုရီးယားကသတိပေးထားပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့တရုတ်နိုင်ငံထဲမှာရှိလာတဲ့တွေ့ဆုံနိုင်ခြင်းရှိပြီးဂျပန်နဲ့တောင်ကိုရီးယားနိုင်ငံကြီးဝန်ကြီးတွေဂျပန်နိုင်ငံနာဂိုယာမှာလုပ်တဲ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 အစည်းအဝေးအတွင်းတီးတန့်တွေ့ဆုံမှုမှာဒါကိုသဘောတူခဲ့ကြတာဖြစ်ပါတယ်ဒီဇင်ဘာလထဲမှာဂျပန်တရုတ်တောင်ကိုရီးယားသုံးနိုင်ငံထိပ်သီးဆွေးနွေးပွဲကျင်းပမယ့်အချိန်မှာဖြစ်လာနိုင်တယ်လို့လည်းနာမည်မဖော်လိုတဲ့ဂျပန်သံတမန်တဦးကပြောပါတယ်။ဒေတာရင်းကအမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ဂျပန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားကုန်သွယ်ရေးနောက်ဆက်အတွင်းဂျပန်ရဲ့နှိပ်စက်မှုတွေနဲ့ပတ်သက်ပြီးဒီလပိုင်းတွေအတွင်းဆက်ဆံရေးဆိုးဝါးခဲ့တာဖြစ်ပါတယ
်။ဂျပန်နိုင်ငံမှာရောက်နေတဲ့ပိုယမ်းမင်းကြီးဖရန်စစ်စာဒီကနေ့တနင်္ဂနွေနေ့မှာနဂါဆာကီနဲ့ဟီရိုရှိမားမြို့တွေကိုသွားရောက်ပြီးနျူကလ িয়ার လက်နက်တွေရဲ့အန်ဒရီနဲ့ပတ်သက်လို့မိန့်ကြားဖို့ရှိပါတယ်။ဒီမျိုးနှမျိုးဟာကမ္ဘာပေါ်မှာဘယ်မှမမကြုံဘူးတဲ့အနုမြူဘုံတံကြောင့်လူအများပြားသိဆုံးပြီးအကြီးအကျယ်ဘေးဒဏ်သင့်ခဲ့တဲ့မျိုးတွေပါ။ပိုယမ်းမင်းကြီးဟာထိုင်းနိုင်ငံကနေစနေနေ့နောက်ပိုင်းကဂျပန်နိုင်ငံကိုရောက်လာတာပါ။၄ရက်ကြာဂျပန်နိုင်ငံခီးစဉ်အတွင်းပိုယမ်းမင်းကြီးဟာဂျင်းချမ်းကြီးနဲ့ဘာသာရေးအရနားလေလက်ခံမှုတွေနဲ့ပတ်သက်ပြီးအထူးလေးထားပြောဆိုမယ်လို့ခန့်မှန်းထားပါတယ်။ကိုကျင်တရားဆန်ရဆန်သတ်မှတ်ချက်တွေနဲ့ကိုက်ညီမှုမရှိတဲ့နျူကလ িয়ার လက်နက်တွေအသုံးပြုမှုကိုစန့်ကျင်တဲ့မိန့်ကြားချက်ကိုဂျပန်နိုင်ငံကိုရောက်မလာခင်ကတည်းကဂျပန်လူထုကိုဗီဒီယိုကနေတဆင့်ပိုယမ်းမင်းကြီးကမိန့်ကြားတာပါဒီကနေ့မှာနာဂါဆာကီကိုပိုယမ်းမင်းကြီးအရင်သွားအောင်မှာဖြစ်ပြီးအနုမြူဘုံနှလုံးနဲ့တိုက်ခိုက်ခံရတာကြောင့်ဆွေးရွာလာတဲ့ပျက်စီးမှုနဲ့လူသေဆုံးမှုတွေဖြစ်ခဲ့တာကိုပြန်လည်ပြောဆိုပြီးနျူကလ িয়ার လက်နက်ကင်းရှင်းတဲ့ကဘာဖြစ်ရေးနှိုးဆော်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
တနင်္ဂနွေနေ့နနက်ခင်းနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုကျော်ကျော်သိန်းတို့ကပြောပြသွားတာပါရှင်။အခုတော့သတင်းလွှာနဲ့သတင်းပေးပို့ချက်တွေကိုဆက်လက်တင်ပြမှာပါ။ ICJ နိုင်ငံတကာတရားရုံးမှာဒေါအောင်ဆန်းစုကြည်ကိုယ်တိုင်ခုခံခြေပတာမှာတာဝန်ခံမှုတာဝန်ယူမှုအပိုင်းဖြစ်တဲ့အစိုးရနဲ့စစ်တပ်တို့ရဲ့စုံစမ်းရေးကော်မရှင်တွေဘက်ကအချက်လက်တွေဘလောက်ထိရှာဖွေတွေ့ရှိထားသလဲဆိုတာမမှန်ကန်ကန်ချပြမှုမရှိရင်ဂုံတိတ်ခါထိခိုက်နိုင်မဲ့ NDA ရှိနေတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံအကြီးအကဲဟောင်းတဦးကသတိပေးပြောဆိုလိုက်ပါတယ်။ICJ တရားရုံးမှာဂမ်ဘီယာကမြန်မာကိုလူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့တရားစွဲဆိုထားတဲ့ကိစ္စကိုနိုဝင်ဘာလ23ရက်နေ့မနေ့ကနေပြည်တော်သမ္မတအိမ်တော်မှာအစိုးရနဲ့တပ်မတော်ထိပ်တန်းခေါင်းဆောင်တွေတွေ့ဆုံဆွေးနွေးခဲ့ကြတဲ့အပေါ်သတ္တဘောထားအမြင်တချို့ကိုဆက်ပြီးနှားဆင်ပါရှင်ဂမ်ဘီယာကမြန်မာကို ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတဲ့ကိစ္စကိုမနေ့ကသမရအိန်တော်မှာအဓိကရှင်းလင်းပြောသွားသူနှစ်ဦးကတော့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေတို့ပဲဖြစ်ပါတယ်။ဦးကျော်တင်ကအရင်ဆုံးရှင်းလင်းရမှာ 2016-2019 ကရခိုင်ပြည်နယ်မှာလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းရေးမှာလူခွေရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ခံမှုရှိစေရေးအတွက်ဒီလအတွင်းနိုင်ငံတကာကနေနီလန်းမျိုးစုံနဲ့အချိန်မြင့်ဆောင်ရွက်လာတာနဲ့ပတ်သက်လို့အချက်လက်တွေနဲ့ပြောဆိုသွားပါတယ်။ဒါအပြင်မြန်မာနိုင်ငံကိုကုလသမဂ္ဂရန်နီယာ9ခုကလေလာစောင့်ကြည့်နေတယ်လို့လည်းဦးကျော်တင်ကပြောပါရယ်တာဝန်ခံမှုရှိစေရေးအပိုင်းမှာဆိုရင်လေအစိုးရအနေနဲ့လစ်လျူပြုထားခြင်းမရှိပဲဒုသမရဦးဆောင်တဲ့ရခိုင်စုံစမ်းရေးကော်မရှင်ဒီနေ့မကုန်ခင်အစီရင်ခံစာတင်သွင်းတော့မဲ့ဖိလစ်ပိုင်သံအမတ်ကြီးရိုဆာရီရိုမန်နာလိုဦးဆောင်တဲ့စုံစမ်းစစ်ဆေးရေးစုံစမ်းစစ်ဆေးရေးကော်မရှင်အပါအဝင်တက်မတော်ဘက်ကလည်းစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်းဦးကျော်တင်ကပြောသွားပါရယ်အခု ICJ တရားရုံးမှာမြန်မာနိုင်ငံသားဝင်ကြီးအဖြစ်ဒေါအောင်ဆန်းစုကြည်အနေနဲ့ခုခံခြေပရမှာမြန်မာကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးရေးကော်မရှင်တွေရဲ့တွေးရှိချက်တွေကိုပွင့်လင်းမြင်သာမှုရှိရှိထုတ်ဖော်ပြောဆိုဖို့လိုအပ်နေကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံအကြီးအကဲဟောင်း Priscilla Club ကအခုလို VOE ကိုပြောပါတယ
် Well I think it's a big risk for her
ဒေါအောင်ဆန်းစုကြည်အတွက်အန်ဒီရဲ့အလွန်ကြီးတယ်လို့ကျွန်မထင်ပါတယ်မြန်မာကဖွဲ့ထားတဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တွေ့ရှိချက်တွေကိုတင်ပြဆွေးနွေးဖို့သူ့အနေနဲ့ပြင်ဆင်ထားမှုမရှိဘူးဆိုရင်ယုံကြည်မှုရှိကြမှာလုံးဝမဟုတ်ပါဘူးဒီကော်မရှင်တွေဖွဲ့စည်းတဲ့ကိစ္စမှာနိုင်ငံတကာစုံစမ်းရေးကော်မရှင်တွေပါဝင်ဖို့ကိုမြန်မာဘက်ကညှင်းဆို့ထားပြီးဖြစ်တဲ့အတွက်ပိုပြီးပွင့်လင်းမြင်သာမှုရှိဖို့လိုအပ်နေပါတယ
်ဂမ်ဘီယာရဲ့ဆွဲချက်ကိုကြည့်ရင်လူမျိုးတုံးတက်ပြတ်မှုကိုမြန်မာအစိုးရကအပိအမြောက်ပြုခဲ့တယ်ဆိုတဲ့အချက်ဖြစ်ပြီးဒါကိုခုခံခြေပတဲ့နေရာမှာဥကြော်တင်ပြောပြသွားတဲ့မြန်မာဘက်ကတာဝန်ခံမှုတာဝန်ယူမှုအပိုင်းနဲ့ပတ်သက်ရင်မိဂွန်းတွေအများကြီးရှိနေကြောင်းဂျာမနီခြေဆိုင်တိုင်းရင်းသားနဲ့ဖက်ဒရယ်အရေးလေးလာသုံးသပ်နေသူဆိုင်းဝမ်ဆိုင်းက VOE ကိုပြောပါတယ
်အစိုးရအနေနဲ့ဒါအပိအမြောက်ပြုပြီးလုပ်တယ်လို့မဟုတ်ပါဘူးဆိုတဲ့အဆောင်သူတို့ တက်တည်ပြဖို့အတွက်သူတို့အဲ့ဒီလိုအသေးမွားလေးတွေသူတို့လိုက်ပြီးထုချင်မယ်လို့အဲ့လိုယူဆတာပေါ့ဆိုတော့ဒါမဲ့တကယ်အရေးကြီးတဲ့အချက်ကတကယ်တမ်းဖြစ်လာတဲ့ကိစ္စကိုတိုင်ဝန်ခံမှုတာဝန်ယူမှုအစိုးရဘက်ကယူမလားမယူဘူးလားဆိုတော့အဲ့ဒီအပေါ်မှာသူကအများကြီးဖြေလျှော့မှုနဲ့တင်မာမှုသူကဖြစ်နေတယ်လေဆိုတော့အဲ့ဒါအစိုးရဘယ်လိုนี่เนี่ยไอ้เราไก่แฟมิลี่ก็จํานวนแล้วไม่ได้หรอกกูแล้วก็เนาะอันนี้โชว์แล้วคือซะมามาตัวได้ဥစ္စာကိုကိုယ်ခံนะไอ้လိုအတင်းဘူးခံညင်းပြီးအဲ့ဒါမဟုတ်ဘူးဟုတ်တယ်ပဲအဲ့ไอ้လိုဆက်သွားမလားဆိုတော့အဲ့ဒါအဲ့ဥစ္စာတော့အဲကျွန်တော်တို့စောင့်ကြည့်ရမှာပေါ့
ICJ တရားရုံးမှာဒေါက်ဆန်းစုကြည်ကိုယ်တိုင်တွားရောက်ရင်ဆိုင်မဲ့ကိစ္စကိုမြန်မာတက်မတော်ကအပြည့်အဝအကူအညီဆောင်ရွက်မှာဖြစ်တယ်လို့တက်မတော်ကပြောလာတဲ့အပေါ်မှာတော့သူ့အနေနဲ့ကြိုဆိုကြောင်း Priscilla Club ကပြောပါတယ်
I'm very glad they're saying that, and that is my understanding that finally the government, the two parts of the government, are coming together.
သူတို့အဲ့ဒီလိုပြောတဲ့အတွက်ကျွန်မအလွန်ပဲချိန်နှက်ပါတယ်အစိုးရနှစ်ရက်လိုဖြစ်နေတဲ့အနေအထားကနေအခုနောက်ဆုံးမှာတော့အတူတကွပေါင်းစည်းမိကြပြီးဒီဆွဆွဲချက်ဟာတကယ်ကိုအရေးကြီးတယ်ဆိုတာသူတို့သဘောပေါက်ကြပြီးဖြစ်ပါတယ်ဒါအလွန်ကောင်းတဲ့အချက်ပါဒီလိုပူးပေါင်းဆောင်ရွက်မှုဟာအကူအညီကိုပဲဖြစ်စေပြီးထိခိုက်နစ်နာစေတာမျိုးမဖြစ်ဖို့ကျွန်မမျှော်လင့်ပါတယ
် ICJ တရားရုံးမှာဒေါက်ဆန်းစုကြည်ဦးဆောင်ပြီးဖြေရှင်းမဲ့ကိစ္စအပေါ်လူထုထောက်ခံပွဲတွေပြည်ရင်းမှာပြုလုပ်သွားဖို့စီစဉ်နေကြောင်း NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကသတင်းဌာနတွေကိုပြောကြားခဲ့ပါတယ်အလားတူဒေါက်ဆန်းစုကြည်ကိုထောက်ခံတဲ့အနေနဲ့ဗြိတိန်နိုင်ငံမှာရှိတဲ့ဂမ်ဘီယာအာဂျင်တီးနာစတဲ့တန်ယုံတွေရှိမှာနိုဝင်ဘာလ26ရက်နေ့မှာဆန္ဒပြကြဖို့ဗြိတိန်နိုင်ငံရောက်မြန်မာမိသားစုတွေကစီစဉ်နေကြပါတယ်ရှင်အနာပိုင်းတွေကမြန်မာရွှေပြောင်းအလုတ်သမား80ကျော်ကိုပြည်နှင်တန်းပေးခဲ့ပါတယ်ဒီလူတွေကိုရနောင်းကော်တောင်းနေဆဲကိတ်ကနေတောက်ကြနေကပြန်ပို့ခဲ့တာပါ VOA ထိုင်းခြေဆိုင်သတင်းတောက်မအိမ်မာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံလဲကိုတရားမဝင်ဝင်ရောက်တာတွေအထောက်ထားတွေကပြည့်ပြည့်စုံစုံမရှိတာတွေကြောင့်မြန်မာအလုတ်သမား80ကျော်ကိုပြည်နှင်တန်းပေးခဲ့ကြောင်းကော်တောင်းမြို့မြန်မာရွှေပြောင်းအလုတ်သမားအရေးမြင့်စင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါတယ်
အားလုံးကျွန်တော်82တယောက်ရှိတယ်ကွာ
ဟုတ်ကဲ့
မိကလေးအားလုံး12ယောက်ယောက်ျားလေးအား69ယောက်ပေါ့ဒီထဲမှာမိကလေးတယောက်ပါတယ်စေမနာနဲ့တယောက်ပါတယ်ကွာအချို့ကတော့ဟိုပေါ့55ရဲ့နှစ်လအဲ့လိုမျိုးရှိတယ
်
အချို့4ယောက်မကွေးတိုက်ခွင့်နဲ့ကြာတဲ့အဲ2ယောက်ပေါ့နော်အားလုံးပေါင်း5ယောက်5ယောက်က4လ2ယောက်ရှိတယ်3လ6ယောက်အဲ့လိုနေလာခဲ့တယ်ခင်ဗျ။နေလေမှာဆိုရင်နည်းနည်းကြာတယ်။ဟိုဝေါ်လူကုကူမဆက်ဆက်မှုရှိလားဆိုတဲ့ဟာတွေသူတို့စစ်ဆေးတာတွေလည်းရှိကောင်းရှိတယ်ဗျ
။အခုလိုပြည်နေတန်းပေးခံရတဲ့အလုပ်သမားတွေတဲကနိုင်ငံကူစာအုပ်ရှိတဲ့သူတွေဟာထိုင်းနိုင်ငံတဲကိုနောက်ထပ်အနည်းဆုံး6လကနေ2နှစ်ထိဝင်ခွင့်မရကြဘူးလို့လည်းဆိုပါတယ
်။စာအုပ်ရှိတဲ့လူတွေအဲလုပ်ရှင်မတူလို့ဖမ်းမိတဲ့လူတွေလည်းပါတယ်လေ။အဲဒီလူတွေဆိုတော့မရဘူး။အနည်းဆုံး6လနဲ့2နှစ်ထိကန့်သတ်ထားတယ်။ဒီပြီးမှသူတို့သွားလို့ရမယ်။အ
ဲ
ခုနခိုးဝင်တဲ့လူတွေလည်းကြဆိုရင်လက်ပွေရာတစ်ခုပဲ။ဒါပေမဲ့စာရွက်စာတမ်းသူတို့မှမရှိတဲ့အတွက်အခုပြန်ရောက်လာရင်မြန်မာပြည်မှာစာရွက်စာတမ်းလောက်ပြီးတော့တရားဝင်သေးချာသွားမယ်ဆိုရင်သွားလို့ရတယ်။အခုဖမ်းပြီးပြန်ပို့တဲ့အထဲမှာဆိုချို့သူ့နေရာဒေသမပြောင်းချင်သေးဘူး။ဘာကြောင့်လဲချို့သူအကျွေးနဲ့ရှိသလိုမျိုးချို့သူအိမ်ပေါင်ရပါဝတ်တော့လာတဲ့လူတွေရှိတယ
်။လှ
ုပ်ရှားချင်သေးတယ
်။အလောက်ကအခွင့်အလမ်းစာနေကြတဲ့မြန်မာလူသမားတွေကတော့ထိုင်းနိုင်ငံထဲကိုနေ့စဉ်တွားရောက်နေစေဖြစ်ပါတယ်။အခုဆိုရင်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့တရားဝင်အလုပ်သွားလုပ်ကြမယ့် MOU ရေလောက်သား39ဦးကိုတော့ဒီအပိုင်းတွင်းမှာပဲကော့တောင်းခရိုင်အေးရင်ရင်ရက်ွက်မှာထိုင်းနိုင်ငံထဲမှာလုံခြုံစွာတွာလာပြီးအလုပ်လုပ်ကင်ခွင့်ရရှိရေးအတွက်အသိပညာပေးမှုတွေကိုတော့ကော့တောင်းခရိုင်လူကုန်ကူးမှုတားဆီးနေနေရဲတပ်ဖွဲ့နဲ့အတူပူးပေါင်းဆောင်ရွက်မှုလုပ်ခဲ့တယ်လို့လည်းဦးမိုးဝေကပြောပြခဲ့ပါတယ်ရှင်
။ VOA သတင်းတော့မှတ်အေးပါပါရှင်။အခုတော့ Frontier မြန်မာသတင်းမီဒီယာကတင်ဆက်နေတဲ့ဒို့တန်စီစဉ်ကိုနားထောင်ကြားရအောင်ပါရှင်။
မင်္ဂလာပါရှင်ဒို့တန်ဘတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့စာနေပါ မြန်မာနိုင်ငံတောင်ဘက်ပင်လယ်ပြင်မှာရှိတဲ့ပလဲမွေးမြူရေးလုပ်ငန်းတွေဟာစလုံးလူမျိုးတွေရဲ့ရေစကြက်နဲ့ရိုးရာအတမွေးဝမ်းကြောင်းလုပ်ငန်းတွေကိုချိန်ချောက်နေပါတယ်။ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ The Wellwash နဲ့ဒိုအတန်တို့ဟာကြီးမားတဲ့စီးပွားရေးလုပ်ငန်းတွေကြောင့်အတမွေးဝမ်းကြောင်းလုပ်ငန်းတွေထိခိုက်ပြီးပျောက်ကွယ်လို့နေပါဖြစ်နေတဲ့လူနည်းစုတိုင်းရင်းသားတွေရှိတဲ့ဗိတ်ကျွန်းစုတွေစီကိုခရီးထွက်ခဲ့ပါတယ်။ဒီဆောင်မပြေစုံကို The Wellwash Media ကသတင်းတောက်မင်းခန်းကရေးသားထားပြီးဖိုးစော်တဝဲကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်မြန်မာနိုင်ငံတောင်ပိုင်းကမ်းရိုးတန်းဒေသလို့ပြောလိုက်တာနဲ့ရေထဲမှာကြီးပြင်းတဲ့ပင်လယ်ပြိုစလုံးလူမျိုးတွေနဲ့မြေကျွန်းစုကထုတ်လုပ်တဲ့ပလဲတွေကနောက်မဲကျော်လာပါတယ်ဒါပေမဲ့အဲ့ဒီတန်ဖိုးကြီးတဲ့နှစ်ခုထဲကတစ်ခုကတော့အခြားတစ်ခုကြောင့်ချင်းချောက်မှုအန္တရာယ်နဲ့ကြုံတွေ့နေရပါတယ်ပလဲထုတ်လုပ်ရေးလုပ်ငန်းကစလုံးလူမျိုးတွေရဲ့စားဝတ်နေရေးဖြစ်တဲ့ရိုးရာငါးဖမ်းလုပ်ငန်းတွေကိုကျူးကျော်ဝင်ရောက်လာပါတယ်။အရေးသွေးကောင်းတဲ့ပလဲတွေထုတ်လုပ်တိုင်းစလုံးလူမျိုးတွေကနေထိုင်ရာနေရာဒေသတွေပျောက်ကွယ်ရသလိုဖြစ်နေပါတယ်
။လက်ရှိကြုံနေရတာကကုနကစကြဲကိစ္စပေါ့။ဟိုဟာသူတို့စကြဲနယ်မြေတွေမှာပလဲရနေရောအတင်းနေရာဝင်ယူရတဲ့ကိစ္စတွေပါ။သူအတင်းဝင်ယူလိုက်တော့သူတို့ရဲ့ဒီအတံမွေးအောင်ကြောင်းမှုပုံစံကလည်းဒီကျွန်းတစဲမိတ်လေးတွေကိုပဲမိဖို့ပြီးတော့လုပ်နေရတဲ့အချိန်မှာအဲ့လိုကျွန်းတစဲမိတ်တွေကိုပလဲရနေတော့ဟိုခြံခတ်ပိုင်တိန်တဲ့အခါကျတော့သူတို့ရဲ့ဟိုစာဝတ်နေရေးတွေအသက်ရှင်ရပ်တည်ပြည့်တွေတဲ့ရမ်းခက်ခဲပြတ်သွားတာပေါ့နော
်ဒါကတော့စလုံးလူမျိုးအရေးတောက်လျှောက်ကူညီဆောင်ရွက်ပေးနေတဲ့ကော့တောင်းမြို့နယ်မကြုံကလေးစလုံးရွာနေဥခင်မောင်ထွေးကပြောပြခဲ့တာပါအစိုးရကခွင့်ပြုပေးနေတဲ့အင်အားကြီးပလဲမွေးမြူရေးလုပ်ငန်းတွေကစလုံးလူမျိုးတွေရဲ့ရည်စချက်ကိုတိုးချဲ့လာတိုင်းလူနည်းစုဖြစ်တဲ့စလုံးလူမျိုးတွေကပဲနေထိုင်ရာနေရာဒေသကနေဖယ်ရှားပေးခဲ့ကြရတယ်လို့သူကဆိုပါတယ်တနင်္သာရီတိုင်းမြေခရိုင်နဲ့ကော့တောင်းခရိုင်ကပင်လယ်ကျွန်းဆယ်နေရာမှာပြတ်ကျဲနေထိုင်ကြတဲ့စလုံးလူမျိုး1900ခန့်တည်းကပလဲလုပ်ငန်းကြောင့်နေရပ်ပြောင်းရွှေ့ခဲ့ရတဲ့စလုံးထက်ဝက်ကျော်ရှိပြီးအချို့ကထိုင်းနိုင်ငံကိုထွက်ခွာသွားကြတယ်လို့စလုံးအရေးလေးလာကူညီနေသူတွေကပြောကြပါတယ်
နေရတော့ကြာလာပြီဆိုတော့လုပ်ပန်းလက်ခဲလာပြီလေ
အလုတ်ကခက်လာတဲ့တိတ်အဆင်မပြေတော့ဘူးအလုတ်ကန်ဆင်မပြေတော့မိသားစုတွေကဘယ်လိုနေရမှန်းမသိတော့ဘူးထွက်ပြေးတော့မယ်နေရရွှေ့တော့မယ်ဆိုရင်သာသမီတွေပဲဆံမတက်ဖြစ်မယ်ကြောင်းလဲတရားတော့မှမဟုတ်ဘူ
းဒါကဗိုလ်ပြင်းမြို့နယ်လက်ငန်းကျွန်းမှာနေထိုင်တဲ့စလုံးတိုင်းရင်းသားတယောက်ဖြစ်တဲ့ကိုဘာဘူးကပြောတာဖြစ်ပါတယ်ပလဲမွေးလုပ်ငန်းနဲ့စလုံးတို့ကြားရေစကြက်ပြဿနာပေါ်ပေါက်ခဲ့တာဟာလွန်ခဲ့တဲ့နှစ်ပေါင်း30လောက်ကတည်းကနေခုချိန်ထိပါပဲဗုတ်ပြင်းမြို့နယ်လက်ငန်းကျွန်းမှာနေထိုင်ကြတဲ့ဂျာဤဘာသာစကားပြောစလုံးလူမျိုးတွေကတော့ပလဲမွေးမြူရေးကြောင့်နေရက်စွတ်ခွာပေးခဲ့ရတာနှစ်ကြိမ်တန်တန်ရှိခဲ့ပါပြီ။လွန်ခဲ့တဲ့နှစ်30ခန့်ကအခုပလဲကျွန်းလို့ခေါ်ကြတဲ့အိုဝင်ကျွန်းမှာသူတို့နေခဲ့ကြတာပါ။အဲ့ဒီပလဲကျွန်းကိုအစိုးရပလဲမွေးစီမံကိန်းတွေရောက်လာတော့စလုံးလူမျိုးတို့နေရာရွှေ့ပေးခဲ့ကြရပါတယ်။အိုဝင်ကျွန်းစလုံးတွေထဲကအချို့ဟာတောင်ပိုင်းကိုစုံစင်းသွားခဲ့ကြပါလေအချို့ကကမ်းနဲ့ပူဝေးတဲ့အနောက်ဘက်ကဒူမဲကျွန်းအုပ်စုစီပြောင်းလာခဲ့ကြပါလေ2000ခုနှစ်မှစပြီးကျွန်းစုမြို့နယ်ဒူမဲကျွန်းအုပ်စုကိုဂျပန်ရင်းနှီးမြှုပ်နှံမှုပါဝင်တဲ့မြန်မာတာဆာကီကုမ္ပဏီကပလဲမွေးဖို့ထပ်ရောက်လာပြန်ပါလေတာဆာကီကုမ္ပဏီကဒူမဲကျွန်းသားကိုရောက်ရှိလာတဲ့အတွက်လက်ငန်းကျွန်းရှိရာစစ်စတာကျွန်းအုပ်စုကိုပြောင်းရွှေ့လာရပါလေ2018ခုနှစ်မှာတာဆာကီကုမ္ပဏီကအဲ့ဒီကျွန်းသားကိုထပ်မံရောက်ရှိလာကြပြန်ပါတယ်။တာဆာကီရောက်ရှိနေခဲ့တဲ့စစ်စတာကျွန်းကတော့နောက်ဆုံးတီးခံပြီးတော့နေခဲ့တဲ့ကျွန်းဖြစ်တယ်လို့ကိုဘာဘူးကဆိုပါတယ်။တနည်းလို့တနည်းစားလောဘနဲ့စွာနဲ့လူစိမ့်တွေနဲ့စကားပြောရမာကိုတောင်မလိုလားပဲရိုးရှင်းစွာနေထိုင်လာကြတဲ့စလုံးတို့ကသူတို့ရဲ့ရည်စကြက်အတွေ့ပြန်လည်ခုခံတုတ်ပြန်လာကြပါတယ်။
အတတမီပညာရေးမတန်။ပညာရေးတအောင်နေတော့ရောစားပြရရောတယ်မ။
သာသမီတွေပညာတက်အောင်ရွာတည်ပြီးလာနေတာ
။ရောစားပြီးနေ
။သာသမီပညာတက်ဖြစ်အောင်စုံတွေကပြောနေကြတာ။ဒီပလဲမွေးတဲ့လုပ်ငန်းကကိုနဲ့အဆင်မပြေဘူး။ဒီလုပ်ငန်းကြီးရောက်ကိုထွက်ပြေးရင်သာသမီတွေပညာမတက်ပဲဖြစ်တော့မယ်။စလုံးတွေတော်တော်စိတ်ပူနေကြတယ်။ဒါကြောင့်ပလဲမွေးမှာကိုလက်မခံတာပါ
။စစ်စတာကျွန်းနဲ့အခြားကျွန်းစုတွေမှာနေထိုင်ကြတဲ့စလုံးလူမျိုးတွေဟာကက်ွက်တာတွေနဲ့အစိုးရနဲ့မီဒီယာတွေကိုထုတ်ဖော်ပြောဆိုလာတာတွေလှုံ့ဆော်လာကြပါတယ်။စလုံးလူမျိုးတို့ကသူတို့ကိုအကူအညီပေးနေတဲ့
လူပုဂ္ဂိုလ်အဖွဲ့အစည်းတွေနဲ့တိုင်းပင်အကြံဉာဏ်ရယူပြီးစလုံးအဖွဲ့အစည်းတွေဟာ2018ခုနှစ်မှာပဲစုပေါင်းလက်မှတ်ရေးထိုးပြီးတနင်္သာရီတိုင်းဒေသကြီးလွှတ်တော်ကိုစာပို့တိုင်ကြားကြခြင်းနဲ့ကက်ွက်ခုခံမှုတွေပြုလုပ်ခဲ့ကြပါတယ်။မလဲလုပ်ငန်းမရပ်တက်ဘူးဆိုရင်သူတို့ရဲ့ယဉ်ကျေးမှုတွေအတမေးဝမ်းကြောင်းလုပ်ငန်းတွေပျက်စီးလိမ့်မယ်လို့ပြောဆိုကြပါတယ်။ပလဲမွေးမြူရေးလုပ်ငန်းကိုဆက်လက်ခွင့်ပြုထားမယ်ဆိုရင်စလုံးတွေစားဝတ်နေရေးခက်ခဲလာပြီးတဖြည်းဖြည်းမျိုးတုံးလာလိမ့်မယ်လို့လက်ငန်းကြီးရွာတာဝန်ခံဦးသိန်းဆန်ကပြောပါတယ်
။ဒီမျိုးလုံးတက်တယ်ဆိုတာလို့သနတ်တင်နဲ့ပြဓာတ်နဲ့ခုံမမဟုတ်ဘူးလို့သူတို့ရဲ့လှုပ်ရှားကွက်လေးတွေကိုပိတ်လိုက်လို့ဆိုရင်လည်းအလူမျိုးလုံးတက်တာနဲ့အတူတူပဲလို့
ကုမ္ပဏီဘက်ကလုပ်ငန်းတိုးချဲ့မှုကိုမရပ်တက်လို့2019ခုနှစ်လက်ငန်းကျုံးကစလုံးတိုင်းရင်းသား4ယောက်ဟာစက်တင်ဘာလမှာနေပြည်တော်ကိုတွားရောက်အရေးဆိုခဲ့ကြပြန်ပါတယ်။သူတို့ကိုစလုံးအရေးကူညီလှုပ်ရှားသူကော့တောင်းမြို့နယ်မကြုံကလေးရွာကဥခင်မောင်ထွေးနဲ့မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မဟာမိတ်အဖွဲ့မာတာအဖွဲ့ရဲ့တနင်္သာရီတိုင်းဒေသကြီးတာဝန်ခံတို့လိုက်ပါကူညီပေးခဲ့ကြပါတယ်။ဒါပေမဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေအနေနဲ့ကတော့တာဆာကီဘက်ကတော့သူတို့ဥပဒေအကြောင်းအရပိုင်ဆိုင်ထားတဲ့အကြောင်းတွေပြောကြပြီးတာဆာကီကုမ္ပဏီကနေပြီးတော့စကြက်ပြောက်ဆုံးနေတဲ့ဒီရွာလေးကိုဘာတွေဖို့ဖြူရေးလုပ်ပေးဖို့လိုတယ်ဆိုတာကိုပဲဆွေးနွေးသွားပါဆိုတဲ့စကားကိုပြောခဲ့ပါတယ်။ဦးအောင်နိုင်ဦးဟာပြည်ထောင်စုရှေ့နေချေရုံးကဖွဲ့စည်းပေးထားတဲ့တနင်္သာရီတိုင်းဒေသကြီးတရားဥပဒေစိုးမိုးရေးဌာနနဲ့တရားမျှတမှုဆိုင်ရာလုပ်ငန်းများပေါင်းစပ်ညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဖြစ်ပါတယ်။သူကပြီးခဲ့တဲ့လကလက်ငန်းကျုံးနဲ့အနီးတစ်ဝိုက်ကိုတွားရောက်ခဲ့ပါတယ်
။ဒါကျွန်တော်တို့နိုင်ငံရဲ့လူမျိုးဖြစ်တဲ့ကျွန်တော်တို့နိုင်ငံရဲ့တိုင်းရင်းသားတွေလည်းဖြစ်တဲ့အဲကျွန်တော်နိုင်ငံသားကျွန်တော်တို့တိုင်းရင်းသားပြီးတော့ကျွန်တော်တို့ရဲ့ native လို့ပြောလို့ရတယ်ဒီလူမျိုးတွေကကျွန်တော်တို့ကဘာမှာချပေါ်တဲ့လူမျိုးတွေတဲ့ဝင်သွားပြီးပြီးတော့လူဦးရေကလည်းစုစုပေါင်း1900ပဲကျန်တယ်အဲ့လိုအဲ့လူမျိုးတွေကိုလွဲမသွေးပေါ်စီမို့ချင်ကဥပဒေရတော့ကောင်းနိုင်ငံသားတယောက်ရဲ့တာဝန်ရတော့ကောင်းနိုင်ငံတော်ရဲ့တာဝန်ရ state responsibility ပေါ့ဒီနိုင်ငံတော်ရဲ့တာဝန်ရပေါ်ကမလန်တိကကွယ်ရမှာဖြစ်ပါတယ်။ဆန္ဒတိုင်းရင်းသားမျိုးကကွယ်အခွင့်အရေးကိုကောက်ကွယ်ပေးတဲ့ဥပဒေရလည်းဆက်ပြီးသားလေးဒီဥပဒေတိုင်းလုပ်ရင်တော့မော်ကင်းလူမျိုးတွေကဟိုသူတို့ရဲ့စစ်ချက်ကိုသူတို့ရဲ့ဘုန်းဆန္ဒမပေါ်ဘဲနဲ့ဘာမှလာဖွင့်မရှိဘူးဆန္ဒ။ဒီကိစ္စကိုပြည်တော်စုကဖြေလျှော့ပေးနိုင်မှာလိမ့်မယ်လို့ကျွန်တော်တို့ယုံကြည်တယ
်။ဥပဒေရှိနေပြီမဲ့လဲတာစာကီတို့လိုကုမ္ပဏီတွေကကော့တောင်းခရင်တွင်းမှာနေထိုင်ကျဆားကြတဲ့စလုံးတို့ရဲ့ရေစစ်ချက်အချို့မှာပလဲလုပ်ငန်းတွေတိုးချဲ့လာနေကြောင်းကိုစလုံးအရေးအကူအညီပေးနေတဲ့ဥခင်မောင်ထွေးကပြောလာပါတယ်။စလုံးတွေရဲ့ရေစကြက်ပျောက်ဆုံးလာမှုကိစ္စကိုအစိုးရကထိထိရောက်ရောက်မကင်တွဲဘူးဆိုရင်တိုင်းရင်းသားလူနည်းစုတွေရဲ့ယဉ်ကျေးမှုတွေကိုဖျက်ဆီးသလိုဖြစ်နေတယ်လို့ဥခင်မောင်ထွေးကဆက်ပြောပါတယ်။ဘယ်လိုပြဿနာတွေဖြစ်နေပါစေလက်ငန်းကတော့နောက်ဆုံးခံနှက်ဖြစ်ပြီးဒီနေရာကလုံးဝထွက်ခွာသွားမှာမဟုတ်ဘူးလို့ကိုဘာဘူးကဆိုပါလေသူကတော့သူတို့ရဲ့ယဉ်ကျေးမှုဒလိစရိုက်တွေနဲ့ပင်လယ်ထဲကအသက်မွေးဝမ်းကြောင်းလုပ်ငန်းတွေမပျက်စီးခင်ပလဲလုပ်ငန်းတွေတိုးချဲ့တာတွေရပ်တက်ဖို့အစိုးရကိုတိုက်တွန်းနေပါတော့တယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်ရှ်မှသတင်းတောက်မင်းခန့်ကိုစံရဲထုံဝင်ဖိုးစော်တဝဲဇာနီနဲ့ကြရက်တောင်းနေလို့ဖြစ်ပါတယ်အပတ်စဉ်ကြာသပတေးနေ့တိုင်းတင်ဆက်ပေးနေတဲ့ဒို့အတန်တန်လှွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အကျုံးတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသွန်တာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။ Frontier မြန်မာသတင်းမီဒီယာကတင်ဆက်နေတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ခဲ့ကြတာပါ။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။မကြာခင်မှာတော့ဒုတိယပိုင်းနိုင်ဝက်အစီအစဉ်ကိုဆက်လက်နားဆင်ရမှာပ
ါ။ VOA မြန်မာပိုင်းရဲ့အတန်လှန့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။VOA American အတန်းကနေတနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါဒီအစီအစဉ်တွေကိုလိုင်းတိုမီတာ32 kHz 933လိုင်းတိုမီတာ40 kHz 0483ညလိုင်းတိုမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်ဖို့ရှိပါတယ်ဒီတစ်ပတ်အတွက်ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေကိုရှော့ချနိုင်ဖို့ဂျားဝင်စစ်ဆက်ဖြည့်ရှင်းမဲ့လူလိုနေပြီလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘူဂနာကပြောဆိုလိုက်တဲ့အပေါ်မှာသောဒရှင်တွေရဲ့သဘောထားအမြင်တွေကိုတုံ့တက်ဆွေးနွေးမှာဖြစ်ပါတယ်။ကိုအောင်အောင်ကနေပြီးတော့စီစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါခင်ဗျာစနေနေ့ညတဲ့လေလိုင်းအစီအစဉ်ကကြိုဆိုပါရယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ဒီလက်နက်ကင်ပြိပခါတွေရှော့ချနိုင်ဖို့ဂျားဝင်စစ်ဆက်ညှိနှိုင်းပေးမယ့်အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေလိုအပ်နေသလားဆိုတာပါဒီအစီအစဉ်မှာပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားသူတွေကတော့ရခိုင်မျိုးသားကောင်စီ ANC ရဲ့ထွေထွေအတွင်းမှူးဦးတွန်းစောနိုင်ငံရေးကဲခတ်ဦးမောင်မောင်ဆိုနောက် ANP ရခိုင်မျိုးသားပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်တို့ပဲဖြစ်ပါတယ်တခြားဝင်ရောက်ဆွေးနွေးမဲ့သူတွေကိုလည်းအလှည့်ပေးတော့မှာပါအခုရင်ဆုံးတော့ဦးထွန်းစောကိုမေးချင်ပါတယ်ရခိုင်အရေးပြေလည်ဖို့အတွက်ဂျားဝင်ပြန်ပြေးပေးမဲ့သူလိုအပ်တယ်လို့ထင်ပါလားခင်ဗျဟု
တ်ကဲ့ကျွန်တော်တို့ရခိုင်အပါဝင်ဒီမြန်မာပြည်ရဲ့ငြိမ်းချမ်းဖြစ်စဉ်တစ်ခုလုံးအတွက်ကတော့တမတပတ်ကြတဲ့ဒီဂျားလူလူနေတာကတော့အမှန်ပါပဲဒါကြောင့်လဲဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့ပြည်တွင်းစစ်ကနှစ်ပေါင်း80ကျော်ရှိနေပြီအပေါ်မှာလည်းအခြေကြဆုံးပြည်တွင်းစစ်တခုလည်းဖြစ်နေပြီပေါ့နော်အဲ့တော့ကိုယ့်အချင်းချင်းဖြည့်ရှင်းလို့မပြေလည်တာကြောင့်ဒီလိုမျိုးကြရှိနေတာလည်းဖြစ်ပါတယ်အနည်းတစ်ချက်ကတော့အတိုင်းပြည်ရဲ့စစ်တပ်ဟာလက်နက်အကူနဲ့နိုင်ငံရေးအာဏာကိုမတရားရယူထားပြီးတော့ဒီ civilian supremacy လို့ခေါ်တဲ့အရသာထိန်းချုပ်မှုနဲ့ democratic control လို့ခေါ်တဲ့ democracy ချုပ်ခိုင်မှုအောက်မှာမရှိဘဲအစိုးရနဲ့ဇင်ပြိုင်ရှိနေပါတယ်တတိယတစ်ချက်အနေနဲ့ကကြတော့နှစ်ပေါင်း90ကျော်ကြာစစ်တပ်ကစစ်တပ်အလုပ်မလုပ်ပဲနဲ့နိုင်ငံရေးဥဆောင်မှုခန်းကဏ္ဍမှာနေပြီးတော့အုပ်ချုပ်ရေးတက်လို့တယ်တိုင်းရင်းသားနေပြည်တော်ကထွက်တဲ့တင်ဇာရဝုဒ္ဓမြကိုထုတ်ရောင်းပြီးတော့မှအာဏာစည်းစိမ်ရစ်နေကြတယ်စစ်တပ်ကနှစ်ပေါင်း90ကျော်နိုင်ငံတော်အာဏာကိုလွေးသုံးစားလုပ်ပြီးရောက်ခမန်းလီလီတီကျူးလွန်ထားခဲ့ကြတဲ့ကျူးလွန်နေကြစေလဲဖြစ်တဲ့ရာဇဝမှုတွေကနေကင်းလွန်ခွင့်ရနေကြတယ်ဒီလိုမျိုးအခြေအနေအောက်မှာငြိမ်းချမ်းရေးစကားဝိုင်းတွေကလည်းပဲအံပြားသာသာဖြစ်နေပြီ။ဒါကြောင့်ဒီသမာသမတ်ရှိတဲ့နိုင်ငံတကာအတိုင်းဝိုင်းထဲကရာဝင်စည်းစပ်ပေးမဲ့သူတွေနဲ့ရာဝင်ညှိနှိုင်းပေးနိုင်တဲ့နော်ရာဝင်ညှိနှိုင်းပေးတဲ့စောင့်ကြည့်တဲ့ရန်တရားတွေရှိမှသာကျွန်တော်တို့ပြည်တွင်းစစ်ချုပ်ညှိနှိုင်းရေးလမ်းကြောင်းပေါ်ကိုရောက်နိုင်ဖို့အလားအလာရှိနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့မြင်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်ဥမမောင်ဆိုးကိုလည်းအလှပေးကြပါလေဥမမောင်ဆိုးရဲ့သဘောထားကိုလည်းသိပြစီခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီအင်းရဲ့တက်တပြီးတော့ဒီခိုင်းပါတော့တက်ကိုဖြစ်ပေါ်နေတဲ့တက်တပြီးတော့ပြေးကြတယ်စိတ်ကဝင်နေနေတာတော့ကျွန်တော်ကြည့်ပြနေပါတယ်ဒါနဲ့လက်ရှိမှာတိုင်းပြည်စီမံရေးအပါဝင်တော့တော့ဒီနေ့မှာစီမံငါးလုပ်ကြည့်ရအောင်စီမံငါးလုပ်လို့ပြီးရဲ့ဒီမှာအေးကိုယ်အနေနဲ့တက်မလို့နေရောဒီရမယ်ဩနိုင်ငံကွန်ရှင်နာနာဘီစီနာဒီကွန်ရှင်နာဒီဖြစ်တဲ့အခါကျတော့ကျွန်တော်ကတော့အမြင်ကပြောမယ်ဆိုရင်ဒါရိုက်ဒီစနေရဖြစ်နေတာအကောင်းဆုံးလို့ထင်ပါတယ်။ဒ ဲဒီကိစ္စမျိုးတွေအထက်သေးဘလောက်ပဲရှိနေရှိနေကျွန်တော်တို့အနေနဲ့ကတော့တဲ့ရှိနေတဲ့ပြဿနာကိုချရရောသိပြီးဒီဟောဘုတ်သိဟန်ဆိုပါတယ်။ရောင်းနေနေပြီးတဲ့ဒီအနေနဲ့ကတော့တစ်သက်ရှိတော်မူပြီးသိနေပြီးနေတယ်ဆိုတော့ကျွန်တော်ဥပမာပြရပါတယ်။အဲ့တော့လက်ရှိမှာတော့ဒီမှာတော့ဒီလိုပဲမှာမသိစိတ်ကြိုက်ပြင်းနေတဲ့အမိသားမျိုးရှိရတဲ့ကြောင့်လို့မသိစိတ်ကြိုက်ပြင်းပြီးတော့ဒီလိုရှိနေနေဆိုတော့အပေါင်းဆုံးပြလိမ့်မယ်လို့ထင်ပါတယ်။
โอเคပါခင်ဗျာကျွန်တော်ဟိုအခုတခါဆက်ပြီးတော့မေးချင်တာကတော့ဦးလှသိန်းအောင်ပါအဲဦးလှသိန်းအောင်တို့ဒီ ANP ပါတီကိုယ်စားလှယ်တွေရာလည်းပဲပေါ့လေဒီမကြခင်တော့ကကုလအထုကိုယ်စားလှယ်ခရစ်စတင်းဘာဂနာဒီရခိုင်ပြည်နယ်ကိုသွားခဲ့တော့ကဟိုတွေ့ဆုံခဲ့တယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီလိုတွေ့ဆုံခြင်းမှာရောဒီရခိုင်ပြည်နယ်အရေးတွေနဲ့ပတ်သက်ပြီးတော့ဘာတွေများပြောကြားခဲ့တယ်ဆိုတာမျိုးသိရပါလားခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့ဟိုကုလားသူကိုစလေရာကျွန်တော်ရခိုင်ပြည်နယ်ဝရတော့ကျွန်တော်ဟိုစစ်တေမှာရခိုင်မျိုးသားပါတီမှာရခိုင်ပေါ်မျိုးသားပါတီရဲ့ဝရရေးကော်မတီအဖွဲ့နဲ့ပြီးတော့ဟိုပါတီရဲ့ဟိုကော်မတီအစိုးပါဝင်တဲ့အဖွဲ့နဲ့တွေ့ဆုံခဲ့တယ်အဲဒီတွေ့ဆုံပွဲမှာတော့ကျွန်တော်ပါတီဘက်ကဘာကိုပြောခဲ့လဲဆိုဒီလက်ရှိဟိုရခိုင်ပြည်နယ်တော့မှာစစ်ပွဲတွေစစ်ပွဲတွေအခြေအနေကြောင့်အတွက်စစ်ပွဲတွေစစ်ပွဲတွေအကြောင်းရယ်နောက်တစ်ခုကတော့ဒီစစ်ပွဲစစ်ပွဲတွေရဲ့ဟိုသဝနေရဲ့အပိုင်းတွေနောက်တစ်ခုကပြီးဒီစစ်ပွဲအတွက်မှာမတရားပန်းစီရှုံနိုင်တာတွေနောက်တစ်ခုကတော့ဒီ2020ရေကောက်ပွဲအပိုင်းတွေဆိုပြီးတော့အပိုင်း၄ပိုင်းကတော့ဆွေးနွေးဖြစ်တယ်ဆိုတော့ကျွန်တော်တို့ပြရပါတယ်။ဘာကြောင့်ဆိုကျွန်တော်တို့ကလည်းအဲ့ဒီဟိုသစ်ဆုံးခဲ့တဲ့အဖွဲ့မှာပါခဲ့တာတော့မရှိသေးဘူး။ဒါပေမဲ့ကျွန်တော်တို့ပါတီရဲ့ဟိုပစ်ပါတော့ဒီလိုဟိုရေးတံထားတာကိုဖြစ်ရပါတယ်ခင်ဗျာ
။ဟုတ်ကဲ့။ဆိုတော့ကျွန်တော်ဦးလာသိန်းအောင်ပဲဆက်မေးချင်တာကဒီကုလအထုကိုယ်စားလှယ်ကသူကဒီဟိုသူပြောထားတာရှိတာပေါ့လေ။ခုနလိုပဲဒီရခိုင်ပြည်နယ်ရဲ့ပြဿနာကိုဖြေရှင်းမယ်ဆိုလို့ရှိရင်အကိုကြောင်ဝင်ညှိနှိုင်းပေးမဲ့အဖွဲ့အစည်းတွေပါလေဖြစ်ရင်ကောင်းမယ်ဆိုတာမျိုးသူပြောသွားတာရှိပါတယ်ဦးလာသိန်းအောင်တို့သဘောထားဘယ်လိုရှိပါလဲ
ဟိုကျွန်တော်အနေနဲ့ပြောရမယ်ဆိုတော့လက်ရှိကျွန်တော်တို့မြန်မာနိုင်ငံကြီးကိုထူထောင်ပေါင်းစုံနဲ့ချုပ်နှံတိုးတက်နေကြတာအမြင်လေးလေးရှိကြမှာအလုံးအပြည့်ဖြစ်ပါတယ်ဟိုဒါပေမဲ့ဒီကျွန်တော်မြန်မာနိုင်ငံကိုစကားတွေကဖြစ်တဲ့ဖြစ်ပြနေတဲ့အနေအထားကိုဟိုစပြီးတော့ကြည့်လိုက်မယ်ဆိုရင်ဖြစ်စဖို့ချက်ကဥပဒေမျိုးမမြတ်တမ်းမှုကြောင့်ဖြစ်ပွားနေတဲ့ပြဿနာတွေကိုဟိုပြောလို့ရပါတယ်။ပြည်သူ့ဘုရားတရားနိုင်ငံတကာနိုင်ငံရဲ့အသက်ပြေကျော်ဖြစ်တယ်။အဲ့ဒီအသက်ပြေကျော်ဖြစ်တဲ့အမည်ကျတဲ့ချက်တွေဟာဒီကျုံတရားမမြတ်တမ်းမှုရှိခဲ့နေဆိုရင်အောက်တုတ္တုကမမြတ်တဘူးလို့ခံယူခဲ့နေဆိုရင်တော့အဲ့ဒီနိုင်ငံရဲ့နောင်ရင်းဟာဟိုရှင်းမမတွေ့ရသေးရအခြေအနေမျိုးတွေဖြစ်ပေါ်တဲ့များတယ်ကျွန်တော်မြန်မာနိုင်ငံမှာလေ1940ခန်းကို1944ခုဖွင့်စည်းဖို့အချက်ပေါ်ချက်ကဥပဒေနှစ်ခုပြတ်တန့်ခဲ့တယ်တော်တော်လေးအဲ့ဒီအားဖွင့်စည်းဖို့ချက်ကဥပဒေရဲ့အာဏာချက်တွေကိုရှိတဲ့အတွက်ကြောင့်အဲ့ဒီဥပဒေအာဏာချက်တွေကိုထောက်ပြခဲ့ပြီးတော့ပြုပြန်ပြောင်းလဲဖို့ကြိုးစားနေကြတဲ့အုပ်စုတွေလည်းရှိတယ်ဒါကြောင့်ဒီခုလက်ရှိနဲ့ထောက်ချဖွင့်စည်းဖို့ချက်ကဥပဒေဟာလေဒီမိုကရေစီစံနှုန်းတွေအာဏာတွေဖက်ဒရယ်တရားရေးပတ်မှာလေအာဏာချက်တွေရှိတယ်ဆိုတာကိုလေအားလုံးသူလေထောက်ပြနေကြတာရှိပါတယ်တော်တော်လေးနိုင်ငံတကာတိစောက်ဖို့တဲ့ကတော့ကျွန်တော်အမြင်တစ်ခုကတော့လက်ရှိကျွန်တော်မြန်မာနိုင်ငံရဲ့အခြေအနေစစ်တမိုင်းကြောင့်အရဆိုရင်တမိုင်းကြောင့်ကိုခြေကပ်ပြီးတော့ပြောမယ်ဆိုတော့ဟိုကပ်ယူမယ်ဆိုရောနိုင်ငံတော်ကိုအာဏာကိုလက်ထုတ်လက်ကင်ရယူခဲ့တဲ့လူတွေကဒီမိုကရေစီအလေးအထားတွေအာဏာလိုလားတော့မသိဘူးမလိမ္မာလိုလားတော့မသိဘူးအဲ့ဒီလိုအခြေအနေမျိုးတွေကြောင့်ကျွန်တော်မြန်မာနိုင်ငံရဲ့အခက်အခဲတွေဟာဒီနေ့တည်းဖြစ်ပေါ်နေတာဖြစ်ပါလေ
။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဦးလာသိအောင်။ဟုတ်ကျွန်တော်
ပြည်ပညာအတွက်ဒီမိုကရေစီတန်လို့ဆိုတာအရေးကြီးတယ်
။ဟုတ်ကဲ့
ပြည်ပညာအတွက်ဟိုမတူကွေးပြမှုရှိတ
ယ်။ဟုတ်ကဲ့ဦးလာသိအောင်ကျွန်တော်ဟိုနောက်ထပ်ဒီမိကွန်းတွေကိုကျွန်တော်ထပ်ပြီးတော့မေးတော့ပါမယ်။အခုတခါဟိုဦးထွန်းစောဘက်ကဝဲအလှည့်ပေးခြင်းပါလေ။ဆိုတော့ရခိုင်အရေးမှာဂျောင်းဝင်ဆိတ်ဆက်ဖြည့်ရှင်းပေးမဲ့သူလိုအပ်တယ်လို့ဦးထွန်းစောပြောထားတဲ့အခါကျတော့လက်ရှိမှာဒီအရေးနဲ့ပတ်သက်ပြီးတော့ဟိုဂျောင်းဝင်ဖြည့်ရှင်းပေးဖို့ဟိုဘသူတွေမြန်ဘသူတွေကအဓိကပေါ့လေဟိုဈာဝင်ဖြည့်ရှင်းပေးနိုင်မယ်လို့ထင်ပါလေ
ဟုတ်ကဲ့ကျွန်တော်ဒ
ြောတဲ့ထက်ပါခုနကဒီတမတ်တမတ်ကြတဲ့ကျောင်းဝင်စီစဉ်ပြီးသူလို့ကျွန်တော်ပြောသွားတယ်ပေါ့နော်။တမတ်တမတ်ကြတဲ့ကျွန်တော်တို့ကဂျားလူလို့တယ်။ဂျားလူဆိုတာနိုင်ငံတကာတိုင်ဝိုင်းထဲကဖြစ်ရမယ်ပေါ့ဗျာ။နော်။နိုင်ငံတကာတိုင်ဝိုင်းထဲကကျွန်တော်တို့ဒီမဝေးတော့တဲ့ကာလကပေါ့ဗျာ။ဒီကျွန်တော်တို့ NCA စာချုပ်လုတ်တုံးကလည်းပဲအဲ့ဒီမှာအဆိုပြုခဲ့တာတွေရှိတယ်။အဲ့မှာဂျားလူတွေကိုကျွန်တော်တို့ကသတ်မှတ်တဲ့အခါမှာဒီအစုအဖွဲ့အချင်းဆိုလို့ရှိရင်ကုလသမဂ္ဂလိုအဖွဲ့တည်ကြီးပါတယ်။နောက်ပြီးတော့မှဒီ EU လိုမျိုးအခွင့်အရေးပါတယ်ပေါ့နော်။နောက်ပြီးတော့ကျန်တဲ့ဒီအီနီနာချင်းနဲ့နိုင်ငံအကြတိုက်ပြည်တွေခုနှစ်နိုင်ငံလောက်ပါတယ်ဗျအစုစုပေါ့နော်။ Bilateral Organization နှစ်ခုနဲ့နိုင်ငံပေါင်းကဒီ၅နိုင်ငံ၆နိုင်ငံလောက်ရှိတယ်။အစုစုပေါင်းခုနှစ်ခုပါတယ်။အဲ့ဒီမှာနိုင်ငံအနေနဲ့ပြောမယ်ဆိုလို့ရှိရင်အီနီချင်းနိုင်ငံတွေကတရုတ်ရှိတယ်၊ထိုင်းရှိတယ်၊အိန္ဒိယရှိတယ်။နောက်ပြီးတော့မှဒီဒေသတွင်းအပြင်ဘက်ကဆိုလို့ရှိရင်တော့ဂျပန်တို့အမေရိကန်တို့အဲ့လိုမျိုးတိုက်ပြည်တွေပါတယ်နော်ဝေတို့ပါတယ်ပေါ့နော်အဲဒီလိုမျိုးနိုင်ငံတွေကိုအဆိုပြုခဲ့တယ်အစုစုပေါင်းမှတ်မှတ်ရတော့ခုနှစ်ခုရှိတယ်ပေါ့ဗျာအဲအဲ့ဒီအထဲမှာကျွန်တော်တို့ကဘယ်တစ်ခုကိုမှအစိုးရကပေါ့အထူးသဖြင့်တက်မတော်အနေနဲ့အဲဂျားဝင်စစ်ဆက်ပေးသူအနေနဲ့ဖြစ်စေအဲဂျားကနေပြီးတော့မှဒီလေးလာသူအနေနဲ့ဖြစ်စေပေါ့ဗျာနော်အပေါ်လုံးကသူလက်မခံခဲ့ဘူးလေးလာသူအနေနဲ့သူလက်ခံခဲ့တာကတရုတ်နဲ့ဒီကုလသမဂ္ဂကိုသူလက်ခံခဲ့တယ်ကုလသမဂ္ဂကသူကိုယ်စလေနော်အဲဒီတုန်းကတော့မစ္စတာနမ်ဘီယာနောက်ပြီးတော့မှဒီတရုတ်ပြည်သူ့သမ္မတနိုင်ငံရဲ့အာချာရေးအထူးကိုယ်စလေပေါ့ဗျာနော်အဲဒီကာလာတုန်းကတော့မစ္စတာဝန်ရဖန်တို့နောက်ပိုင်းကျတော့အခုလက်ရှိရှိနေတဲ့မစ္စတာဆုံကွန်ရှန်တို့ပါတာပေါ့ဆိုရင်ပြောချင်တာကတော့ပါလဲဆိုတော့အင်ဒီနာချင်းတဲ့ကတရုတ်ပါလာတယ်နောက်ပြီးတော့မှဒီကမ္ဘာကုလသမဂ္ဂကကိုယ်စလေပါလာတယ်ဒီလိုမျိုးပဲသူတို့လက်ခံတယ်ဒါပေမဲ့အဲ့ဒါကလည်းပဲလေးလာသူအဆင့်ပဲရှိတယ်လေလာသူဆိုတော့အစည်းအဝေးကိုဖိတ်မဖက်ဖိတ်ကြမှုပုံမှာတက်ရောက်မယ်ပြီးထိုင်ပြီးနားထောင်မယ်။နောက်စကားဝင်ပြောလို့မရဘူး။အဲ့လိုမျိုးပေါ့နော်။အပြင်မှာအကြံဉာဏ်ပေးရင်ပေးအဲ့လိုမျိုးပဲရတယ်။ဒီလိုမျိုးချင်းနေအောက်မှာသွားခဲ့တဲ့ SCA စာချုပ်နေတာဒီနေ့ပါဖြစ်နေလဲကြည့်ပေါ့နော်။ကျွန်တော်တို့တိုင်းသားတွေတစ်စုံလုံးဘက်ကလူလာတာတောက်ချောက်လူလာခဲ့တာကတော့ရောင်းဝယ်စည်းစဲညှိနှိုင်းပေးသူက moderator အဆင့်ပေါ့ဗျာနော်။ moderator အဆင့်ကိုလူလာခဲ့တယ်။ဒါပေမဲ့ moderator အဆင့်တောင်မရတဲ့အပြင်observer တို့ကတော့လက်မခံတဲ့နေသားတွေမှာရှိတယ်။အကြောင်းမျိုးမျိုးတော့ပြတာပေါ့ဗျာကျွန်တော်တို့ကဒီမဟာအင်အားကြီးနိုင်ငံတစ်ခုကြားမှာရှိတယ်နော်။နောက်ပြီးတော့မှ geopolitical sensitivity ဘာညာပေါ့ဗျာ။အဲ့လိုမျိုးတွေအကြောင်းပြရတယ်။နောက်ပြီးတော့မှဒီအဲကျွန်တော်တို့ရဲ့ပြည်တွင်းရဲ့ပြဿနာကတော့ညီကိုချင်းချင်းကြားမှာဖြစ်နေတဲ့ပြဿနာဖြစ်တဲ့အတွက်နော်ညီကိုချင်းချင်းကြားမှာမိသားစုစိတ်တက်နေပြည်ချင်းရပါတယ်တို့ဘာလို့ညာတို့ပေါ့ဗျာနော်။အဲ့လိုမျိုးတော့မျိုးမျိုးအကြောင်းပြချက်တွေတော့ပေးတယ်ဒါပေမဲ့နေပေါင်း90ကျော်ကြာနေတဲ့ပြည်တွင်းစစ်ကတော့မိသားစုပြဿနာသာဖြစ်မယ်ဆိုလို့ရှိရင်ညီကိုမောင်နှမစိတ်ထဲနဲ့ညီနောင်တိုင်းသားချင်းချင်းမှာဖြေချင်းလိုက်ရဒီနေ့အချိန်မှာပြီးလောက်နေပြီဒီနေ့မပြီးရပြင်ကဘာမှာအခြေချဆုံးတက်တက်ခြေဆုံးပြည်တွင်းစစ်ဖြစ်နေတယ်ဆိုလို့ဆိုတော့ဒီချိန်နေအောင်မှာကျွန်တော်တို့ကဂျာဝင်စည်းစဲပြည်သူမရှိဘဲနဲ့ချိန်ဆက်သွားလို့မရဘူးလို့ကျွန်တော်မြင်တယ်ဒီနေ့ငြိမ်းချမ်းဆိုဆွေးနွေးပွဲတွေလုပ်နေတာတွေလည်းပဲဒါအဟံပြတာသာပဲအနှစ်သာရတွေကကင်းမနေတယ်နော်အဓိပ္ပာယ်လည်းအပြည့်အဝမရှိဘူးဒီလိုမျိုးပဲဆက်သွားအောင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ပြည်တွင်းစစ်ကချုပ်ငိမ့်နိုင်တဲ့အကြောင်းမရှိဘူး။အခုရခိုင်အပါဝင်ရခိုင်ညူဘက်ကိုဆက်ပြောမယ်ဆိုရင်ရခိုင်ဘက်ကအခုကတော့ကျွန်တော်တို့ ULA အဖွဲ့နဲ့ထိတိုက်ဖြစ်နေတယ်။ ULA အဖွဲ့နဲ့ထိတိုက်ဖြစ်မှုက ULA ကမြောက်ပိုင်းမှာပဲအဖွဲ့မှာပါတယ်။မြောက်ပိုင်းမှာမိအဖွဲ့မှာပါပြီးတော့မှသူတို့စစ်စဲညှိနှိုင်းဆွေးနွေးနေတယ်။အခုက bilateral သဘောတူညီချက်စာချုပ်ချုပ်မယ်။သူတို့အပြန်အလှန်ဆိုပြချက်တွေလှုပ်ထားပြီးပြီ။အဲ့ဒီဆိုပြချက်ကိုညှိနှိုင်းဖို့အတွက်ကိုဒီသူတို့ကမပြေလည်ဘူးမပြေလည်ရတဲ့အကြောင်းရင်းကဘာလဲဆိုတဲ့ကကြတော့အဒီတမတမတ်မကြတဲ့နော်ဒီမျှတမှုမရှိတဲ့တစ်ဖက်သက်တောင်းဆိုမှုတွေနဲ့တုံ့ပြန်ထားတဲ့ခါကြတော့ဒါကဘလို့မပြေလည်နိုင်စရာအကြောင်းမရှိဘူးဒီလိုအခြေအနေအောက်မှာဒီတိုင်းဆက်သွားရင်ဘာဖြစ်မလဲအဒီကျွန်တော်တို့ပြီးခဲ့တဲ့ဒဇင်ဘာပေါ့ဗျာပြီးခဲ့တဲ့နှစ်ဒဇင်ဘာကလေးကနေသွားတာအခုနှစ်ပတ်လည်တော့မယ်ပြီးခဲ့တဲ့ဒဇင်ဘာကလေးကနေသူအကြောင်းပြချက်တွေကဘာလဲတော့ပြန်ကြည့်လိုက်လို့ရှိရင်ကျွန်တော်တို့ကရောင်းဝယ်စည်းစဲပေးသူမရှိလို့ဒီလိုမျိုးတဝဲလေးလေးဖြစ်နေတာလို့ကျွန်တော်တို့မြင်တယ်။ဒါပေမဲ့တရုတ်ကတော့သူတို့ observer အနေနဲ့လက်ခံနေပေါ့ဗျာ။နောက်ကြားမှာဒါပေမဲ့တရုတ်ရဲ့ခန့်ကန်တာကလည်းပဲတရုတ်ဆိုတာလည်းအကောင်လုံးပြည့်တဲ့အတိုင်းပဲ။ကျွန်တော်အဲ့ဒါကြောင့်ပြောချင်တာကတော့သမာသမတ်ကြတဲ့ဂျာဝင်စစ်စစ်ညှိနှိုင်းပေးသူမရှိဘဲနဲ့ကတော့ရှေ့မှာပြည်လည်နိုင်တဲ့အကြောင်းမရှိဘူးလို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့
။ဒါကတော့အကောင်းဆုံးလောလက်တလောဥပမာပေါ့ဗျာနော
်။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါ။အိုးဦးမမောင်ဆိုးကျွန်တော်ဟိုပြန်ပြီးတော့မေးချင်ပါတယ်။ဦးမမောင်ဆိုးကဒါကိုခုနကတော့ဒါကျွန်တော်နားလဲတာဆိုလို့ရှိရင်ဒီမြမဒီငင်းငင်းဒီဖြစ်စင်မှာဂျောင်းဝင်ဖြည့်ရှင်းပေးမယ်လူဒါဒီအစာပိုင်းမှာတော့ဒါလိုအပ်ကောင်းလိုအပ်လိမ့်မယ်ဒါနောက်ပိုင်းမှာကြာရင်တော့ဒါဟိုသက်ဆိုင်ရာကာယကံရှင်နေရပဲဟိုတိုက်ရိုက်
ဆူနေတာမျိုးပေါ့ပြောဆိုတာမျိုးရှိဖို့လိုမယ်ဆိုပြီးတော့ပြောတယ်လို့ကျွန်တော်နားလည်မိပါတယ်ဆိုတော့ဒီသက်ဆိုင်ဒီခုနလိုပေါ့ဂျားဝင်ဖြည့်ရှင်းပေးမဲ့သူပေါ့လေရှိမယ်ဆိုလို့ရှိရင်ရောဒီလူတွေအနေနဲ့ရောဘယ်အပိုင်းအထိသူတို့အနေသူတို့ရဲ့အခန်းကဏ္ဍဘာပါလဲ
ဟိုကခက်တာတခုကဂျောင်းဝင်ဖြစ်ရှင်းနေတဲ့အနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီတက်မဲ့ဘက်ကလက်မခံဘူးကြာဟောဆိုတော့ကျွန်တော်တို့ဒီအေးနဲ့ဒီကျွန်တော်တို့တက်မဲ့ကဆင်းနေနေတဲ့ချက်ခါကြီးပါတယ်ပြောတာ2016ခုနှစ်မှာမင်းလာမှာတခါလို့တယ်2019ခုနှစ်တော့မှာအယုတ်နော်မင်းစဲမိုင်းလာကျိုင်းတို့မှနှောက်ပါဝင်ငါးကလို့ပါတယ်အဲ့တော့ထိတဲ့ကုသမှုကိုရှိနေပြီလေအဲ့တော့ဂျာဝင်စစ်တပ်ပြင်းနေပြီတော့ရှိကောင်းရှိနေမယ်ဂျာဝင်ဒီပင်ဝင်ထိတဲ့ဆင်းရဲတဲ့အချိန်မှာကျွန်တော်တို့ကပင်ဝင်ထိတဲ့ဆင်းရဲရတဲ့အခွင့်အရေးပေါ်မူပြီးတော့ကျွန်တော်တို့ဘလူးအဖြစ်ချာမယ်ဆိုတော့ဆင်းရဲကိုလွှမ်းမယ်လို့ခင်ပါတယ်အဲ့တော့ကျိုင်းတို့ဆင်းရဲဝဲကျွန်တော်စက်တမ19ရက်နေ့ဆင်းရဲရလမှာဖြစ်လို့ရှိရင်ဆက်မြချတိုင်းနဲ့ပတ်သက်ပြီးတော့ဒီဘက်ဆက်ဆိုင်ရာခေါင်းဆောင်တွေအခုရှိနေတဲ့ဆိုတဲ့ချက်ချက်နံပါတ်3ချက်မှာပါပါတယ်။အဲဒီချက်လေပေါ်မူပြီးတော့ဆက်ရှိနေတဲ့ဆိုရင်တော့အပြည့်အဝရရှင်းနေမှာဖြစ်ပါတယ်။အဲ့ဒါဒီဘက်ဂျာဝန်ဘူတော့ကလေးခတ်ပါလိမ့်မယ်။အဲ့တော့အဲ့ဒါဒီအမေခမ်းမျိုးမှာဒီဘက်ဒီစပွဲချက်နေတဲ့လူတွေကိုယ်တိုင်ကိုယ်တိုင်ကသဘောပေါက်ပြီးတော့ဒီနေ့ဒီချင်းမှာရလိမ့်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါ။ကျွန်တော်အခုတခါတော့ဒီတရက်လီလိုင်းဆွေးနွေးပွဲအစည်းအဝေးမှာပါဝင်ဆွေးနွေးဖို့ဖုန်းခေါ်ထားတဲ့သူတွေကိုကျွန်တော်အလှည့်ပေးကြပါမယ်။အာဒီအမေရိကပါပဲကိုခိုင်ဆိုးအလှည့်ပေးကြပါမယ်။ကိုခိုင်ဆိုးဒီမှာပင်တိုင်းဆွေးနွေးမဲ့သူတွေလည်းရှိပါတယ်။အဝင်ရောက်ဆွေးနွေးလို့ရပါပြီခင်ဗျ။ဟု
တ်ကဲ့ပါ။အာကျွန်တော်အခုဆွေးနွေးဟိုကျွန်တော်သုံးသားကြည့်တော့ဥထွန်းစောပြောတဲ့ဟာကတော့တကယ်မှန်တယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်တို့ကဂျောဝန်ပြည်ရဲ့ဖြည့်ရှင်းဖို့နိုင်ငံတနိုင်ငံလိုနေပြီဆိုတာကတော့ဘာဖြစ်လို့ဆိုလို့ရှိရင်ကျွန်တော်တို့ရှိမှဟို KIU နဲ့ KIA နဲ့စိုက်ပွဲတွေဖြစ်တယ်။ငီးရှမ်းရေးတွေယူတယ်။နောက်ပြီးရင်ပြန်လို့နေပြီးရင်စိုက်ပွဲတွေပြန်ဖြစ်တယ်။ဒီဟာကဂျာလူမရှိလို့ဖြစ်တာ။အခုလေဟိုဒီအတိုင်းကျွန်တော်တို့ညီကိုပါဆိုပြီးရင်နှစ်ယောက် support တူပြီးအလုံးလုံးထားရင်တော့နောက်လေးဖြစ်မှာပဲဒီတိုက်ပွဲကတော့အဲ့တော့ဒီဂျောင်းဝင်ပြီးရင်ဂျောင်းနိုင်ငံတနိုင်ငံကကုလသမဂ္ဂလောဂျောင်းနိုင်ငံတနိုင်ငံကနေပြီးရင်အဲ့လောသူတို့ကမနဲ့နေပြီးရင်ဒီစာချုပ်မှာပါဖို့လိုတယ်နောက်ပြီးရင်ဒီဟာကနေပြီးရင်ဘသူကမှန်တယ်ဘသူကမှားတယ်ဆိုတော့အသူကရေရေလေးလေးရှားပြားနိုင်မှသာလေရဲ့ဒီပြဿနာဟာကြီးလာမယ်မဟုတ်ဘဲနဲ့ဆိုလို့ရှိရင်ဒီနှစ်ခဏစစ်တိုင်နေပြီးတက်ွက်ဖြစ်နေတယ်ကျွန်တော်တို့ညီကိုပါညီကိုပါဆိုရင်ကျွန်တော်တို့ဒီဥပဒေကိုဘယ်သူဆွေးတာလဲပမာလူမျိုးကြီးဝါဒဖြစ်တဲ့ခေါင်းဆောင်တဆိုးကနေပြီးဆွေးထားတာတင်းသားတယ်မပါဘူးဒီဥပဒေဆွေးတာမှာအဲ့တော့ကျွန်တော်လဲတော့နေပြီးရဲ့ NUP ရဲ့ AA ကဘုံတရားဖြစ်တယ်ကျွန်တော်လဲတော့အဲ့တော့ကျွန်တော်တို့ဟာတော်လိုင်းရေးကိုဘာဖြစ်လဲလောက်လာလဲကျွန်တော်ရှိရှိကောပေါ့ကျွန်တော်တော့ခုလာတယ်အဲ့ဒီတော့ကမှကျွန်တော်လောက်လာတာအဲကျွန်တော်တို့ဒီဥပဒေတွေကိုမကျိလို့ကျွန်တော်တော်လိုင်းလေးလောက်လာတာဖြစ်တယ်အဲ့တော့ဒီနေ့ဖြစ်နေတဲ့ပြဿနာဟာဟောဒီလိုနိုင်ငံတကာနိုင်ငံကဝင်မရှင်းပြီနဲ့ဘယ်တော့မှညီမဟုတ်ဘူးဒါပဲကျွန်တော်ပြောချင်တာကတော
့ဟုတ်ကဲ့ပါကျေးဇူးပါကိုခိုင်ဆုခင်ဗျအခုတခါဟိုထိုင်းကကိုတီးလည်မှုကိုအလှည့်ပေးကြပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့နိုင်ငံတကာဝင်ရောက်တော့ဖြန့်ပြဖို့လိုတယ်ဆိုတာကျွန်တော်အနေကလည်းပြောပြထားပါလိုလည်းလိုအပ်ပါတယ်အဲ့ဒါကြောင့်မို့တော့အခုအကြံဖက်တယ်အကြံဖက်တယ်ပြောနေတာဘယ်အဖွဲ့ကြီးကအကြံဖက်နေပါလဲကျွန်တော်အစိုးရစစ်တပ်ကအကြံဖက်နေတာပဲကျွန်တော်တွေ့နေရတယ်တို့တကယ်လည်းအကြံဖက်နေတာပဲဗျအဲ့ဒါကိုတော့နိုင်ငံအဖွဲ့ကြီးတွေအကြံဖက်ပါလို့တို့ပြောတာနိုင်ငံတကာကိုလိမ့်လေပြီးတော့ပြောနေအောင်ကျွန်တော်တွေ့ရပါတယ်ဒါကြောင့်မို့နိုင်ငံတကာအနေနဲ့ကျွန်တော်တို့မြန်မာပြည်မှာငင်းရသိချင်းနိုင်ငံတကာအနေနဲ့တော့ဝင်ရောက်တော့ဖြန့်ပြဖို့လိုတယ်เนาะဖြန့်ပြတဲ့နေရာမှာเนาะအမေရိကန်နဲ့ပြင်သစ်အဓိကလိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါအခုတခါကျွန်တော်ဒီပင်တိုင်းဆွေးနွေးမဲ့ဟိုဟာဥထွန်းစောပဲကျွန်တော်မေးချင်ပါတယ်ဆိုတော့ခုနကကိုခိုင်ဆိုးလည်းပြောသွားပါတယ်ဒီမြန်မာအရေးကိုအထူးသဖြင့်တော့ဒီအခုလို့ပေါ့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အရေးကိစ္စပါဝင်ပေါ့လေဒီမြန်မာနေချင်းနဲ့ပတ်သက်ပြီးတော့ဒီဖြည့်ရှင်းရမယ့်အခါမှာအဲဒါဥမာကုလသမဂ္ဂလိုအဖွဲ့မျိုးတွေကနေပြီးတော့ဝင်ရောက် အဲထိန်းသိမ်းဖို့ဒါမှမဟုတ်လို့ရှိရင်လည်းခုနလိုပေါ့လေဟိုတရုတ်အိန္ဒိယတရုတ်စုကအနေနဲ့လည်းဟိုဝင်ရောက်ပြီးတော့ကုညီဆောင်ရွက်ပေးဖို့အဲပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီလူတွေကအခုလိုမျိုးဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ငင်းငင်းချမ်းချမ်းဖြစ်ဖို့ကိစ္စကိုဒီသူတို့အနေနဲ့ဝင်ရောက်ပြီးတော့ဆောင်ရွက်ပေးဖို့ကိစ္စတွေမှာဒီမြန်မာအစိုးရဘက်ကဘာကြောင့်လက်ခံဖို့နှောင့်နှေးနေတယ်လို့ထင်ပါလဲ
ဟုတ်ကဲ့အတူဆုံးနဲ့အချင်းလေးဆုံးပြောရရင်တော့ဒါစေတနာမမှန်လို့ပဲဗျနော်စေတနာမှန်မယ်ဆိုလို့ရှိရင်ကိုယ့်ဘက်ကပေါ့နော်ယုံကြည်မှုအပြည့်အဝရှိမယ်ဆိုလို့ရှိရင်အကြားကတမတ်တမတ်ကြတဲ့နော်လူကိုလက်မခံနိုင်ကြအကြောင်းမှမရှိဘူးပဲအခုကျွန်တော်တို့ဒီဖြစ်ခဲ့တဲ့အကောင်းဆုံးနောက်ထပ်ဥပမာတစ်ခုကျွန်တော်ပြောပြမယ်ဟုတ်က KIO ဟာဒီ1994ခုနှစ်မှာဥနေဝင်ဆိုရနဲ့ဒီစာကျူးစာတဲ့နဲ့ပေါ့နော်ဂုတ်သိက္ခာရှိသွားတာအပြစ်ခရဲစီသဘောတူညီချက်ကိုလုတ်ခဲတာဖြစ်တယ်ဒါမဲ့2010ခုနှစ်မှာရောက်တဲ့အခါမှာဒီတာပင်ရေအားလေးစစ်စီမံကိန်းကိုအကြောင်းပြပြီးတော့မှတိုက်ပွဲဖြစ်တယ်မြန်မာစစ်တပ်ကအဲ့ဒီ1994မှာဥနေဝင်ဆိုရနဲ့ရခဲ့တဲ့သဘောတူညီချက်ကိုအဲ့မှာမျက်ကွေပြုလိုက်တယ်နော်အဲ့ဒီမျက်ကွေပြုထားတဲ့1994သဘောတူညီချက်ကိုအခုဒီလုံခဲ့တဲ့နှစ်က2018မှာအခုလက်ရှိ KIO ရဲ့ဥက္ကဋ္ဌဖြစ်နေတဲ့ဘုကျော်ကြီးအီမန်လာကအဲ့ဒီ94သဘောတူညီချက်တိုင်းတွားရအောင်ဆိုပြီးတော့သူပြန်အဆိုပြုတယ်တက်ကူနော်အာဒီလက်မဲ့ရေးထိုးထားတယ်ကျွန်တော်တို့တိုင်းရင်းသားလက်နက်ကင်တော်လိုင်းအခွင့်အရေးဘက်ကသူ့ရဲ့သဘောတူညီချက်ကိုသူအခိုင်အမာဒါသူလိုက်နာနေသေးပဲဖြစ်တယ်ဆိုတာသူတက်ပြပြတယ်ဒါပေမဲ့တက်ကအဲ့ဒါကိုသဘောမတူတော့ဘူးတက်ကတိုက်ပွဲပြန်ဖြစ်တဲ့အတွက်2018ကနေဒီနေ့ဒီကြာနေပြီဖြစ်တဲ့အတွက်သူကနှစ်ပေါင်း၈နှစ်လောက်ရှိပြီဆိုတဲ့ခါကျတော့ဒါကိုသူမျက်ပွေပြုလိုက်ပြီဒါသူ့အကျိုးစီးပွားအရလုပ်တာဖြစ်တယ်ဆိုတော့ခါဘာဖြစ်လဲဆိုတော့2013ကိုရောက်တဲ့ခါမှာ AI ဝင်တဲ့ဦးသိစိတ်ကျိုးအစိုးရကြမှာဒီနှစ်ဖက်စိတ်ချိန်ချောချရဲ့သဘောတူညီချက်ဆိုပြီးတော့မှအလုပ်ကြပြန်တယ်အဲ့တော့ကတနည်းအားဖြင့်ပြောမလို့ပဏာမအပြစ်ခရဲစီသဘောတူညီချက်လိုမျိုးဖြစ်တယ်အဲ့ဒီသဘောတူညီချက်မှာကုလသမဂ္ဂအထူးကိုယ်စားလှယ်တရုတ်အထူးကိုယ်စားလှယ်တွေကအတိအသတ်အနေနဲ့လက်မှတ်ထိုးတယ်နောက်ပြီးတော့အဲ့မှာ monitoring mechanism ကိုဒီအစိုးရရဲ့အစိုးရဘက်ကအဲ့လို MPC အရေးပဲဘက်ကဆိုလို့ရှိရင်ဒီကချင်းမှာအခြေစိုက်တဲ့ဒီ PCG အဖွဲ့ပါတယ်ပြီးတော့ပြီး KIO ကိုယ်စားလှယ်ပါတယ်ဆိုတော့သူကနေပြီးတော့ကချင်းပြည်နယ်အစိုးရနဲ့အဲ့လိုမျိုးယတနာဖြစ်ပြီးဆိုအဲ့ဂျာကနေအဲ့ရန်ရီကလုတ်တယ်ဆိုတော့အဲ့ဒီအိစာတော်တော်လေးကိုအသက်ဝင်ပြီးတော့မှလှုပ်ရှားခဲ့တယ်အထီးရောက်မှုလည်းရှိတယ်ဒါပေမဲ့တက်မတော်ကသူ့အကျိုးစီးပွားနဲ့မကိုက်ညီတဲ့ခါကျတော့ဦးသိန်းစိန်အစိုးရဆေးသွားတဲ့အချိန်မှာနော်အဲ့ဒီသဘောတူချက်ကိုသူမျက်ကွယ်ပြုလိုက်ပြန်တယ်အဲ့ဒီသဘောတူညီချက်ဟာပြောချင်းချင်းပြောမယ်ဆိုလို့ရှိရင်တော့ဒီဥဒိတ်စိစွာမသိခင်မှာ2016 January မှာသူပထမဆုံးအကြိမ်လုပ်တဲ့ပြည်တော်စုငြိမ်းချမ်းညီလာခံမှာ KIO ကိုဖိတ်တဲ့အခါမှာအဲ့ဒီသဘောတူညီချက် 2013 မှာရခဲ့တဲ့သဘောတူညီချက်ကို bilateral ceasefire agreement ဆိုပြီးတော့ bilateral သဘောတူညီချက်အနေနဲ့အတိမတ်ပြုပြီးတော့ဖိတ်ခေါ်ခဲ့တယ်။အဲ့လိုမျိုးရှိတယ်။ဒါပေမဲ့ဒီ NLD ဆိုရတဲ့တက်လာတဲ့အခါမှာအဲ့ဒီရန်တရားကိုအသက်သွင်းရအောင်ဆိုပြီးတော့ KIO ကနေပြီးတော့အချင်းချင်းသူကနော် NLD ဆိုရကိုတောင်းဆိုတယ်ဒါပေမဲ့ NLD ဆိုရကသူကတက်ကိုမကျော်နိုင်တဲ့ခါကျတက်ကဂရုမစိုက်တဲ့အတွက်အဲ့ဒီရန်တရားလည်းပဲအခုတတိအသက်မွေနေတဲ့အပြင်အခုဘာဖြစ်နေလဲဆိုတဲ့ခါကျတော့အခုပြန်ပြီးတော့မှဒီဗနာမပြည်ခရဲ့စီးရီးတို့နှစ်ဖက်ပြည်ခရဲ့စီးရီးတို့အဲ့ဒီကလည်းတစ်စင်း NCA တနိုင်ငံလုံးပြည်ခရဲ့စီးရီးတို့သွားပြီဆိုပြီးတော့မှတော့ဂျာအေးသူ့မေရိုက်နေတယ
်ဒီ
ဒါဒါအစိုးတန်တရားမှာထက်လင်နေတာပဲဆိုချုပ်ပြီးပြောရမယ်ဆိုလို့ရှိရင်ဒီလိုမျိုးရှိခဲ့ပြီးဖြစ်တဲ့နော်သဘောတူညီချက်ကောင်းကောင်းတွေကိုလည်းပဲသူတို့ကလိုက်လာပြီးတော့မှအကောင့်တွေပုံမှုမရှိတဲ့အပြင်သူတို့အကျိုးစီးပွားနဲ့မတည့်ရင်အကြောင်းမျိုးလိုပြပြီးတော့ဖျက်တာပဲကျော်ခုရှေ့မှာလည်းပဲဒီဂျားဝင်ပြီးတော့မှစီစဉ်ညှိနှိုင်းပြီးတော့မှဂျားဝင်စီစဉ်ညှိနှိုင်းပေးသူတွေနဲ့အကောင့်မွန်တဲ့ဒီ enforcement mechanism လို့ခေါ်တဲ့ဒီစောင့်ကြည့်ကြည့်ချက်တွေရန်တရားမရှိပေနဲ့ကတော့ဘယ်သဘောတူညီချက်ပဲလုပ်လို့တော့ဒီတာရှိခံဖို့အတွက်အမတ်ခံမှုရှိဖို့အတွက်ဆိုတာကတော့ဒီကျွန်တော်တို့သဘောတူညီချက်ကိုနော်ဒီဖောက်ဖျက်ကျူးလွန်လေးရှိတဲ့လက်ရှိမြန်မာအစိုးရနဲ့ကတော့ဒါသဘောတူညီချက်လို့တာရှိခံဖို့အမှတ်ကံရမရှိဘူးလို့ကျွန်တော်မြင်တယ
်။ဟုတ်ကဲ့ပါ။ဆိုတော့ဒီကျွန်တော်တို့အစီအစဉ်လည်းမကြာခင်ပြီးဆုံးတော့မှာဆိုတော့ဒါအခုကျွန်တော်နောက်ဆုံးမေးချင်ပါတယ်။ဦးလှသိန်းအောင်ကျွန်တော်မေးချင်ပါတယ်။ဆိုတော့အခုကဒီစစ်ပွဲတွေရက်စဲဖို့ပေါ့နော်။ဟိုစစ်ပွဲတွေရက်စဲရမယ့်အခါမှာပေါ့ဟိုဂျာဝင်စစ်ဆက်ပေးမဲ့သူတွေပေါ်မှာပဲမူတည်လား။ကာယကံရှင်တွေအပေါ်မှာပဲမူတည်တာလား။ဟိုအတူချုပ်လေးဖြည့်ပေးပါမိနစ်ဝက်လောက်။ဦးလှသိန်းအောင်ဖြည့်ပေးပါခင်ဗျာ။
အဓိကရေဆုံးဒီစစ်ပွဲတွေရပ်ဖို့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကရေဆုံးရပ်ဖို့စူးစမ်းဖို့လုပ်နေပြီးမှဒီစစ်ပွဲတွေရပ်ပြီးမှဒီစစ်ပွဲရတဲ့အပေါ်မှာနောက်ဆက်ကျွန်တော်ရဲ့အနာဂတ်မြန်မာ့ဆက်ရမဆက်တွေကိုဆက်ဖို့တော်တော်သူ့ဘက်ကိုယ်ပဲဆွံ့ကြတဲ့အခါပြည်ချဘက်ကတော့အပြန်အလှန်ဆင်းရဲချက်ပေါ်မှာဟိုတက်ပြီးအနေနဲ့ကတော့ရောင်းဝယ်ဆစ်ဆဲပြီးဖို့
ပုံကိုတွေကတော့လိုကိုလွဲမှာဖြစ်ပါတယ
်ဟုတ်ကဲ့ဦးမမောင်ဆိုဖြေချပြပါခင်ဗျမင်းတို့ဝက်လာ
ကျွန်တော်အမြင်ကျောင်းကျွန်တော်ကငါ့ပြောပြရတယ်လို့ပါဗျာကျောင်းနဲ့ဆက်ဆက်ပေးရတယ်ဒီစားဒီနဲ့ဆက်ဆက်ဆုံးမျိုးကိုစူးစားပေးရတယ်လို့ဖြစ်တာပေါ့ဒီနည်းနဲ့ပြည့်စုံမှုမပြည့်စုံတဲ့ငင်းချင်းဖိုင်နေဆိုရင်ပြည့်စုံစင်းတွေကိုလိုအပ်တယ်ပေါ့ဒါကအဆုံးပြပေးမယ်ဒီစားဒီလိုကဖြစ်နေတယ်လို့ပါဒီလိုကဖြစ်နေတဲ့လူတွေနဲ့ဘလို့ shopping လုပ်မှလဲဘလို့ချစ်ချစ်ချင်းနေမလဲဆိုတော့သူပြပြရမယ်လို့ထင်ပါတယ
်။ဟုတ်ကဲ့ပါကျွန်တော်ဦးထွန်းစောနောက်ဆုံးအနေနဲ့ပြောပြပါခင်ဗျာမင်းနဲ့ဝယ်လောက
်။ဟုတ်ကဲ့ဒီချောင်းဝင်းသေးသေးပြီးဒီပေးမေးသူကဘလောက်ရေးပါလဲဆိုတဲ့ခါကျတော့ကျွန်တော်ခုနပြောတဲ့ဥပမာပါပေါ့ဗျာ။ဒီ2013ခုနှစ်မှာ KIO နဲ့ဥပိ္ပိတ်ဆိုတဲ့ကြားမှာဒီနေ့ချင်းမှာစစ်ချင်းချောချားရေးသဘောတူညီမှုရဖို့အတွက်အဓိကအထက်ကဏ္ဍကဘယ်သူဆောင်ရွက်ခဲ့လဲဆိုတဲ့ခါကျတော့အဲ့ဒီမှာရှိတဲ့နော်PCG အဖွဲ့အစည်းရဲ့နောက်ပြီးတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့เนาะအဲ့ဒီတိန်းတစ်ခုပေါ့ဗျာအဲ့ဒီအဖွဲ့ကလုံးပြန်တယ်လို့သွားပြီးတော့မှလိုအပ်တယ်လို့ထောင်ရွက်ပေးခဲ့တဲ့အဲ့လိုမျိုးရခဲ့တာဖြစ်တဲ့ဒါမဲ့ပြဿနာပါလဲဆိုတဲ့အခါကျတော့အဲ့ဒီသဘောတူညီချက်ကိုတက်မတော်ကမလိုက်နာတဲ့ပြဿနာပဲအခုလည်းပဲရောင်းဝယ်သေးသေးပြီးလူနဲ့ဒီမပြီးဘူးအခုက enforcement mechanism လို့ခေါ်တဲ့စောင့်ကြည့်ကြီးကြပ်မဲ့ရန်တရားကိုပါကျွန်တော်တို့ကလိုအပ်တယ်လို့ကျွန်တော်အနေနဲ့ဖြည့်ဆွဲပြီးပြောလိုပါတယ်ကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီတိုက်ရိုက်လေးလိုင်းရွှေနွေပဲအစီအစဉ်ဒီမှာပဲအဆုံးသတ်သွားယူလို့ပါဝင်ဆွေးနွေးခဲ့တဲ့သူတွေကိုလည်းအထူးကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးခွင့်မရတဲ့သူတွေအတွက်လည်းတောင်းပန်ပါတယ်ကျွန်တော်တို့အချိန်ရှိသွားပြီဖြစ်တဲ့အတွက်အစီအစဉ်ဒီမှာပဲညနာပါရစေခင်ဗျာ
ကိုအောင်အစီအစဉ်တင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ပါရှင်
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
တနင်္ဂနွေနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ဒီအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်နေတာပါကျမတို့ရဲ့အစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ် Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်း VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးနိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြမှာပါ
American ဒုတိယသမ္မတ Mike Pence ကအီရတ်နိုင်ငံက American တပ်ဖွဲ့တွေထံစနေနေ့ကကြိုတင်မကြေညာဘဲတွားရောက်ခဲ့တယ်လို့ Iraq ကလူမျိုးစုအပေါ် American ကဆက်လက်ထောက်ခံမှုကိုအမခံတဲ့အနေနဲ့ကတ်လူမျိုးစုခေါင်းဆောင်တွေလည်းတွေ့ဆုံပါတယ်။ American ကျေးဇူးတော်နဲ့အလက်ရဲ့မတိုင်မီရက်ပိုင်းအလို့မှာဒုတိယသမ္မတ Pence နဲ့ဇနီးတဲ့ Karen Pence တို့ကအီရတ်နိုင်ငံနောက်ပိုင်း LRSAT လေးရက်အခြေစိုက်စခန်းကိုဆက်ရောက်ခဲ့ပြီးတဲ့နောက်အဲ့ဒီစစ်အခြေစိုက်စခန်းကအမေရိကန်စစ်သည်တွေနဲ့တွေ့ဆုံပါတယ်။အဲ့ဒီနောက်မှာတော့ Irrebel နိုင်ငံတကာလေးစိတ်မှအခြေစိုက်တဲ့အမေရိကန်တပ်ဖွဲ့တွေထံကိုတွားရောက်ခဲ့ချပြီးတဲ့နောက်မှာတော့ Iraq နိုင်ငံကတ်ဒေတာရဲ့သမ္မတ Nichiravan Bazani နဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဟောင်ကောင်ကျွန်းမှာဒီကနေ့တနင်္ဂနွေနေ့မှာ District Council ရွေးကောက်ပွဲတွေကိုကျင်းပနေပါပြီ။ဒီရွေးကောက်ပွဲတွေအနှောက်အယှက်မဖြစ်စေဖို့ဆန္ဒပြလှုပ်ရှားမှုကစနေနေ့တုန်းကပန်ကြားထားပါတယ်။တရုတ်ပြည်မှာကြီးထောက်ခံထားတဲ့ဟောင်ကောင်အစိုးရအဖွဲ့ကို District Council ရွေးကောက်ပွဲကနေတဆင့်သတင်းစကားပနိုင်ဖို့ဒီမိုကရေစီလိုလားတဲ့ပါတီတွေကမျှော်လင့်ထားကြတာဖြစ်ပါတယ်။ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကိုတာဝန်ကနေရုတ်တရက်ပြန်ရုတ်သိမ်းလိုက်ချင်းမတိုင်ခင်လအတော်ကြာကတည်းကသမ္မတဒေါ်နယ်ထရန့်ရဲ့ပုတ်ကိုရေးရှင်နေရူဒီဂျူလီယာနီဟာနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့အဆက်အသွယ်ရှိခဲ့တာကိုအသစ်ထွက်လာတဲ့မှတ်တမ်းတွေမှာဖော်ပြထားပါတယ်။အရှေ့အာဖရိကဒေသမှာမိုးကြီးရွာပြီးရေကြီးမြေပြိုတာတွေကြောင့်ကင်ညာနိုင်ငံမှာဆိုရင်စနေနေ့ကလူ34ယောက်ထဲမှနေသေဆုံးရပါတယ်။နိုင်ငံအနောက်ပိုင်းကကြေးရွာ3ရွာမှာမြေပြိုတာကြောင့်လူ29ဦးသေဆုံးတယ်လို့ကင်ညာပြည်ထရေးဝန်ကြီးကအတည်ပြုထားပါတယ်။
ကျေးဇူးပါရှင်နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြသွားတာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်ရှင်တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြတဲ့ကဘာထွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ကျမတို့ရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဆက်လက်ထုတ်လွှင့်မှာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ကျမအင်ဂျင်နိုင်ပါThank you.
This program has come to you from the Voice of America, Washington.